Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အတန်းကနေ2023ခုနှစ်မေလ29ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်ဒီကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အတန်းလင့်အစီအစဉ်တွေကိုရုပ်သံကပါဓာတ်ရိုက်ရှုစားနိုင်ပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာပါတောတာရှင်များရှင်ကျမကတော့ခင်လေးပါဒီတစ်ပတ်အတွက်ထိတ်တန့်ရောက်သတင်းတွေကိုတော့မဆုမွန်နဲ့တူတင်ဆက်ပေးသွားမှာပါဒီနေ့အတွက်ထူးခြားတဲ့သတင်းတွေကတော့ဆူရန်နိုင်ငံမှာအစိုးရစစ်တပ်နဲ့ပြည်သူစစ်တပ်ဖွဲ့တွေကြားမှာတိုက်ပွဲတွေထပ်ပြီးဖြစ်ပွားနိုင်ခြင်းရှိနေပါတယ်တူရကီနိုင်ငံမှာတနင်္ဂနွေနေ့ကလုပ်တဲ့ဒုတိယအကြော့ရွေးကောက်ပွဲမှာလက်ရှိတူရကီသမ္မတရေဂျက်တာရီအာဒိုဝင်ကအနိုင်ရခဲ့ပါတယ်မြန်မာနိုင်ငံမှာစာနယ်ဇင်းကပြက်လက်မဲ့အန္တရာယ်ရှိနေတယ်လို့ကုလသမဂ္ဂကသတိပေးထားပါတယ်ဆိုတဲ့သတင်းတွေကိုပြောပြပေးသွားမှာပါရှင်
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းနဲ့အတူတနင်္လာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ဆိုင်ကလုန်းမိုခါမုန်တိုင်းတန်တင်ခဲ့တဲ့ချင်းပြည်နယ်ထဲမှာပလောဝမြို့ဘက်မှာတော့စားနေရိတ်ခါရှားပါပြီးတော့ပုံစင်းလုံးတွေမြင့်တက်နေတဲ့အခြေအနေရှိနေပါတယ
်အခုကတော့မြို့ပေါ်မှာတော့အဆမတိုင်ဆေးရမြေတွေဆိုရင်နေကတို့ဒီကတော့ဆိုင်စီစားပေါ့နော်ဒီချင်းမရဲ့ပေါ်အဲ့ဒါတွေကအရေးပေါ်တော့လို့အဲ့ချက်တော့တမျိုးနယ်လုံးနင်းနင်းဖြစ်တယ်ဆိုတာကတော့အဲ့ဒါတော့ကျွန်တော်လည်းပြောချင်ပါတယ်
ပလောဝကိုပိုင်အုတ်ချုပ်ခွင်းဒေသကဒီခရိုင်ကောင်စီဥက္ကဋ္ဌဆလိုင်းမျိုးထက်ပြောပြပေးခဲ့တာပါရှင်။ဒီသတင်းအပြည့်စုံမကြခင်တင်ဆက်ပေးပါမယ်။ဒီသတင်းနဲ့အတူသခိုင်းတိုင်းမောခမုံတိုင်းနိုင်တဲ့ဒေသတွေမှာလည်းဒီသခိုင်းတိုင်းရင်းမပင်ဘက်မှာလေကြောင်းကနေတိုက်ခိုက်မှုတွေရှိနေပါတယ်။ကချင်လက်နက်ကိုင်ဖွဲ့နဲ့ပလောင်တို့ကြားမှာတော့မဟာမိတ်တွေဖြစ်နေဆက်လက်ရည်တည်ဖို့သဘောတူလိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့ပြောပြပေးပါမယ်ရှင်
။ယူကရိန်းနိုင်ငံကီးဖ်မြို့တော်ကိုနှစ်ညဆက်တိုက်ရုရှားဘက်ကလေကြောင်းကနေအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးတဲ့နောက်ဒီကနေ့တနင်္လာနေ့မှာပဲနောက်ထပ်လေကြောင်းကနေဇက်တိုက်နေတဲ့အကြောင်းကိုယူကရိန်းအရာရှိတွေကပြောပါရယ်မြို့လယ်မှာပောက်ကွဲမှုတွေဖြစ်ပွားခဲ့တဲ့အတွက်လူတွေကိုဘေးလွတ်ရာမှာပုန်းခိုဖို့ကီးဖ်မြို့တော်ဝင်ဗစ်တလီကလစ်ကာကိုကသူ့ရဲ့ Telegram မှာရေးသားထားပါရယ်မြို့တော်အတွက်ခက်ခဲတဲ့နောက်ထပ်ညတညလိုလေသူကသုံးနှုန်းထားပါရယ်ကီးဖ်မြို့တော်စစ်ဘက်ဆိုင်ရာအုပ်ချုပ်ရေးအကြီးအကဲအဖွဲ့ကတော့ရုရှားဘက်ကညာဘက်တိုက်ခိုက်မှုတွေမှာ cruise missile ဒုံးကျည်တွေနဲ့အဝေးထိန်ဒရုန်းတွေကိုပေါင်းပြီးသုံးခဲ့တယ်လို့ပြောပါတယ်။မေလအတွင်း Kiev မြို့တော်ကို15ချိန်မြောက်ပစ်မှတ်ထားတိုက်ခိုက်တာလို့လည်းသူကပြောပါတယ်။ Ukraine ကိုရုရှားဘက်ကကျူးကျော်ခဲ့ပြီးတဲ့ပြီးခဲ့တဲ့နှစ်ဆန်းပိုင်းနောက်ဆုံးရှုံးခဲ့တဲ့နယ်မြေတွေကိုပြန်ရအောင်ယူမယ်ဆိုတဲ့အကြောင်း Ukraine ခေါင်းဆောင်ကပြောဆိုထားပြီး Ukraine ဘက်ကတော့တံပြန်ထိုးစစ်တိုက်ဖို့မျှော်လင့်ထားတဲ့အချိန်မှာပဲရုရှားဘက်ကလေကြောင်းတိုက်ခိုက်မှုတွေဇက်တိုက်ပေါ်လာတာပါပါ။ရုရှားဘက်ကတုံးခဲ့တဲ့အဝေးထိန်ဒရုန်းယင်35ခုတွေက29ခုကိုပစ်ချခဲ့ပြီးမစ်ဆိုင်းဒုံးကျည်40တွေက38ခုကိုပစ်ချနိုင်ခဲ့တယ်လို့ယူကရိန်းလီဒါကပြောပါတယ်ရှင်
။ဆူဒန်နိုင်ငံမှာအစိုးရတပ်နဲ့ပြည်သူ့စစ်အဖွဲ့တွေကြားမှာတပတ်ကြာအပြစ်ခတ်ရစဲရေးသဘောတူညီချက်မကုံဆုံးမီတနင်္လာနေ့ကဆူဒန်မျိုးတော်ရဲ့အစိတ်ပိုင်းတချို့မှာပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပွားနိုင်ခြေရှိတယ်လို့လူသားချင်းစာနာထောက်ထားမှုအကူအညီတွေလည်းညှော်နှဲထားတယ်လို့ဒေသခံတွေကပြောပါတယ်။အော့ဒမန်မျိုးရဲ့တောင်ဘက်နဲ့အနောက်ဘက်တွေမှာတနင်္ဂနွေနေ့ကနေစလို့တနင်္လာနေ့အထိတိုက်ပွဲတွေဆက်ပြီးပြင်းထန်နေတာပါ။နိုင်မြေရဲ့တစ်ဖက်ကန်ကာတွန်တောင်ပိုင်းကဒေသခံတွေကလည်းတနင်္ဂနွေနေ့နောက်ပိုင်းအထိတိုက်ပွဲတွေဖြစ်ပွားနေတယ်လို့ပြောပါရတယ်။ဆူဒန်ဆိုရစစ်တပ်နဲ့ RSF ပြည်သူ့စစ်အဖွဲ့တို့ကြားမှာဧပြီလ15ရက်နေ့ကဖြစ်ပွားခဲ့တဲ့စစ်ရေးပဋိပက္ခအတွင်းမှာတော့လူပေါင်းရာနဲ့ချီအသက်ဆုံးခဲ့ရပြီးတော့လူပေါင်း 1.4 သန်းနီးပါးနေအိမ်တွေကိုစွန့်ခွာပြီးထွက်ပြေးခဲ့ကြရပါတယ်။တနင်္ဂနွေလုံးမှာတိုက်ပွဲတွေကြောင့်လူပေါင်း900ကျော်သေဆုံးခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောကြားခဲ့ပေမဲ့အခုထက်ပိုလာနိုင်ပွဲရှိတယ်လို့လည်းသိရပါတယ်။ Saudi Arabia နဲ့ American ပြည်ထောင်စုတို့ကဒေသစံတော်ချိန်တနင်္လာနေ့ည 9:45 မိနစ်မှာတပ်တန်းကုံဆုံတော့မဲ့သတင်းတစ်ပတ်ကြာအပြစ်ခတ်ရစဲရေးသဘောတူညီချက်ကိုတပ်တန်းတိုးပေးဖို့နှစ်ဖက်စလုံးကိုတိုက်တွန်းထားပါတယ်။
တူရကီနိုင်ငံမှာတနင်္ဂနွေနေ့ကလုပ်တဲ့ဒုတိယအကြော့ရွေးကောက်ပွဲမှာမဲရည်တွေ 52.2 ရာခိုင်နှုန်းနဲ့လက်ရှိတူရကီသမ္မတရေဂျက်တာရီအာဒိုဝင်ကအနိုင်ရရှိခဲ့ပါတယ်။သူ့ရဲ့ပြိုင်ဘက်ခမဲကလစ်ဒါရိုဂလူကတော့ 48.8 ရာခိုင်နှုန်းပဲရခဲ့ပါတယ်
။ Kimse kaybetmemiştir. 85 milyonun
အခုရွေးကောက်ပွဲမှာဘယ်သူမှအရှုံးရှိပါဘူး။ပြည်သူ85%ကအနိုင်ရလိုက်တာပါလို့အာဒိုဝင်ကပြောသွားတာပါ။ Jaimba Klich Daruglugaro, Yukawe Yalago, Tzontia and Yimbara Mishikedalu, Majadimi Nimyatu Male, Tia Nyatamu Shizon Yukawe Lule, Jogevare, Aduinha, Permajo Yukawema, Tuye Jaimba Padigu, Natapia Atane, Nayagevime, Syria Doka de Tamau Miazago, Diane Koyui Bawin, Timare Mutai Muarari ne Patabi, Klich Darugluga, Tuha. Tu ye jaim bet pi sele yedi nigeraba. We van du rigaro, aduinha, democracy u, nechamu. Raikane, we van du rigu, peilanga, anago boho chokambo, loni du da pidelu, suswe tabarishi.
America, so ya ye atose, etua chi u naimeng, we pamana, domimu. American tamara, Joe Biden, auludo ogata, Kevin Magadiro, jama, the board, unija, atese, echaladigu. American Ludo Amade, don't that issue Nijabare, Padi Niasalo the Bodure, Panaye at Donzi, the Bodunni, Muyapi, and now Ludogu, Portare Ejao, Dagatego, Yeji, the Chilean Kupibido, Betin, Betai Darigu, Mabin, I may, Siway Ejade, Gigi Mama Joyana Nagu, Handabune, a Kaka Keke, Jonganti, South Kare, Siway Nalan Tubu, Jovangare, Chenirigu, Kawebu Pibare, Lutamara, Baidangapio, Sudabare, Season Ni Nina Pite, to a Ludanga, Tru, Lujinet, Dayama, Hopulule, သမရပိုင်တန်ကပြောပါတယ်အစိုးပြုချက်တွေထဲမှာတော့အစိုးရကကြွေးယူနိုင်တဲ့ပမာဏထပ်တိုးရေးကို2024ခုနှစ်ဇန်နဝါရီလတိုင်ဆိုင်ထားဖို့နဲ့နှစ်နှစ်တာအစိုးရအသုံးစေးကို2024လေကုနှစ်အတွင်းလက်ရှိအနေထားတိုင်ဆက်ပြီးတော့ထားဖို့2024ခုနှစ်မှာမှတည်ရခိုင်နှုန်းတိုးဖို့စလာပြီးပါဝင်ပါတယ်တခြားသဘောတူညီချက်တွေထဲမှာတော့ American အစိုးရရဲ့အသုံးစရိတ်အတွက်ချင်းယူနိုင်မဲ့ငွေပမာဏတိုးမြင့်သမရဘိုင်ဒန်နဲ့အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကတီတို့ကြားမှာသတင်းပတ်တွေနဲ့ချီပြီးတော့စစ်ဆန်ညှိနှိုင်းမှုတွေလုပ်ခဲ့ပြီးတဲ့နောက်မှာမနေ့တနင်္ဂနွေနေ့ကသဘောတူညီချက်ရခဲ့တာဖြစ်ပါတယ်ရှင်
VOA American Tan Yabem Yamavada season ago, Yavai Kona Igani Senai T. Lightometer Tosanet Kilohas Kotong Kontonyane Kotong Shetonya. Lightometer Nasa T. Kilohas Nashi Shinarupi. Senator Nimimaro, Lightometer Tia Kuze, Kilohas Tinga Kongani, the Tolan Greenway.
VOA Tay Dayang Drinigo Tinsapini Ravashi. ラメドレンナバ2アカダレ設定宇宙が滅落目ニャゴリアの事件はあ言が滅災動機散達無理ね匹敵北朝鮮が自己衛星打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上げを打ち上 င်းရေးကိုချင်းချောက်နေတဲ့ဆိုးရွားတဲ့ပြဿနာပဲဖြစ်လာမှာပါလို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကပြောလိုက်တာပါ။မြောက်ကိုရီးယားဘက်ကလည်းလာမယ့်မေလ31ရက်နေ့နဲ့ဂျွန်လ17ရက်နေ့အတွင်းတစ်ချိန်ချိန်မှာဆက်သွယ်ဂျိုရူလွတ်တင်မယ်ဆိုတဲ့အကြောင်းကိုဂျပန်ကမ်းခြေဆောင်တပ်ကကြိုတင်အကြောင်းကြားထားပါတယ်။ဆက်သွယ်ဂျိုရူပြစ်လွတ်ဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကအပီးသက်အတီးပြုလိုက်တဲ့နောက်မြောက်ကိုရီးယားသတင်းဌာနကထုတ်လွှင့်ပြီးသတင်းပတ်အနည်းငယ်အကြာမှာပဲအခုလိုအကြောင်းကြားတာပါ။မြောက်ကိုရီးယားနိုင်ငံရဲ့ဂျိုရူပတ်လန်းနဲ့ဆက်သွယ်ဂျိုရူလွတ်တင်တာဟာတာဝေးပြစ်ပဲ့ထင်းသုံးမစ်ဆိုင်းဒုံးကျည်ပြစ်လွတ်ဖို့အတွက်ဖြစ်တယ်ဆိုပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီကတားမြစ်ထားပါတယ်။ဆက်သွယ်ဂျိုရူဟာ2016ခုနှစ်တုန်းကမြောက်ကိုရီးယားကလွတ်ခဲ့တဲ့ဂျိုရူလိုပဲဂျပန်နိုင်ငံအနောက်တောင်ပိုင်းကောင်းဝင်ကိုဖြတ်တန်းသွားမယ်လို့မျှော်လင့်တဲ့အကြောင်းဂျပန်အရာရှိတွေကပြောပါတယ်။ဂျပန်နိုင်ငံရဲ့အချုပ်အခြာကိုချင်းချောက်တဲ့ကောင်းဝင်ဘော်ကဘယ်အရာဝတ္ထုတွေကိုမဆိုတွေ့တာနဲ့ပြစ်ချဖို့ကိုလည်းဂျပန်ကာကွယ်ရေးဝန်ကြီးဌာနကအမိန့်ပေးထားပါတယ်။တရုတ်နိုင်ငံကတော့ဆက်သွယ်ဂျိုရူပြစ်လွတ်မဲ့ကိစ္စဆွေးနွေးဖို့တက်ဆိုင်ရာနိုင်ငံတွေကိုတိုက်တွန်းထားပါတယ်။
မြန်မာနိုင်ငံတွင်းလက်နက်ကိုင်ပြည်ပခါနဲ့အကြမ်းဖက်မှုတွေဆက်ပြီးတော့ဖြစ်ပွားနေတာကြောင့်စားနပ်ရိက္ခာမလုံလောက်မှုနဲ့လူသားချင်းစာနာမှုအကူအညီတွေလိုအပ်နေတဲ့အခြေအနေကပိုပြီးတော့မှဆိုးဝါးလာနိုင်တယ်လို့ကုလသမဂ္ဂစိုက်ပျိုးရေးနဲ့စားနပ်ရိက္ခာအဖွဲ့ကသတိပေးလိုက်ပါတယ်။အကြက်တဲတွေနဲ့ရင်ဆိုင်နေရတဲ့အဆိုးဝါးဆုံးနိုင်ငံတွေနဲ့ကမ္ဘာပေါ်ကအထူးစိုးရိမ်ရတဲ့နိုင်ငံတွေရဲ့အခြေအနေငတ်မုတ်ခေါမပူအနေနဲ့သတိပေးချက်တွေအစီရင်ခံစာကိုဒီကနေ့ထုတ်ပြန်လိုက်တာဖြစ်ပါတယ်။ဆူဒန်၊ဟေတီ၊ဘာကီနာဖာဆိုနဲ့မာလီ အာဖဂန်နစ္စတန်နိုင်ဂျီးရီးယားစတဲ့အရေးပေါ်ကူညီလိုအပ်နေတဲ့အဆိုးဝါးဆုံးနိုင်ငံ၉နိုင်ငံနဲ့အတူစားနပ်ရိက္ခာမလုံလောက်မှုအတွက်အထူးစိုးရိမ်ရတဲ့နိုင်ငံ22နိုင်ငံထဲမှာမြန်မာနိုင်ငံကိုထည့်သွင်းလိုက်တာဖြစ်ပါတယ်။2029ခုနှစ်အတွင်းမြန်မာနိုင်ငံတွင်းမှာပြည်တွင်းအိုးမဲ့အိမ်မဲ့အတ္တိဒုက္ခရောက်ခဲ့ရတဲ့သူတွေအပါအဝင်လူပေါင်း952,000စားနပ်ရိက္ခာနဲ့အသက်ရှင်နေထိုင်ရေးအတွက်အထောက်ပံ့နဲ့အရေးပေါ်လိုအပ်နေတယ်လို့ပြောပါတယ်။2023ခုနှစ်အတွင်းမှာမြန်မာနိုင်ငံကကလေးငယ်တွေနဲ့အမျိုးသမီး2,300,000အာဟာရဖြည့်ဝဖြည့်ဆည်းပေးနိုင်ရေးစားနပ်ရိက္ခာအကူအညီလိုအပ်မယ်လို့လည်းအစိုးရခံစံကခန့်မှန်းပါတယ်။ကမ္ဘာပေါ်မှာလူဦးရေတန်း250ကျော်စားနပ်ရိက္ခာမလုံလောက်တဲ့အကျပ်တဲတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။နိုင်ငံပေါင်း58နိုင်ငံကသူတို့ရဲ့ကိုယ်ပိုင်နယ်မြေတွေမှာပြီးခဲ့တဲ့နှစ်တွေအတွင်းအကူအညီလိုအပ်တယ်ဆိုတာကိုမကြသေးခင်တုန်းကမှထုတ်ပြန်ခဲ့တဲ့2023ခုနှစ်ကမ္ဘာတဝန်းစားနပ်ရိက္ခာအကျပ်တဲဆိုင်ရာအစိုးရခံစံမှာဖော်ပြပါတယ်။မြန်မာနိုင်ငံရဲ့အခြေအနေဟာစားနပ်ရိက္ခာမလုံလောက်တဲ့ကမ္ဘာပေါ်မှာအဆိုးဝါးဆုံးအကျပ်တဲနဲ့ရင်ဆိုင်နေရတဲ့10နိုင်ငံထဲမှာပါဝင်နေဆိုပြီးတော့လေမေလပထမပတ်ခရဲကသတိပေးထားပါတယ်ရှင
် Facebook လူမှုကွန်ရက်ရဲ့မိခင်ကုမ္ပဏီဖြစ်တဲ့ Meta ကအစုရှယ်ယာဝင်တွေကိုဒီသတင်းပတ်ထဲမှာနှစ်ပတ်လည်အစီအွေကျင်းပတဲ့အခါရိုဟင်ဂျာတွေနစ်နာခဲ့ရမှုတွေအတွက်တာဝန်ယူမှုရှိစေရေးဦးစားပေးနိုင်မှုနိုင်ငံတကာလူအခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကပြောလိုက်ပါတယ်။2019ခုနှစ်ကမြန်မာစစ်တပ်ရဲ့ရခိုင်ပြည်နယ်ကစစ်ဆင်ရေးအတွင်းရိုဟင်ဂျာတွေအပေါ်ကျူးလွန်ခဲ့တဲ့ရက်စက်ကြမ်းကြုတ်မှုတွေအတွက် Facebook ကုမ္ပဏီမှလည်းတစ်စိတ်တစ်ပိုင်းတာဝန်ရှိခဲ့တာကြောင့်နစ်နာမှုတွေကိုကုစားဖို့လိုတယ်လို့လည်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာ AI အဖွဲ့ရဲ့ဤပညာဆိုင်ရာဒုတိယညှိနှိုင်းကြရေးမှူးပါတီဒဲဘရူဝင်ကပြောဆိုထားတာပါ Facebook ကြောင့်ရိုဟင်ဂျာတွေပေါ်မုန်းတိမှုတွေကိုပုံမှုသွေးထုတ်ပြရရောက်ခဲ့တဲ့အတွက်ထိရောက်တဲ့ကုစားမှုတွေလုပ်ဖို့ပြက်ကွက်နေတာကြောင့်ရှယ်ယာဝင်အစည်းအဝေးမှာဦးစားပေးဆွေးနွေးဖို့ကိုလည်းတိုက်တွန်းထားပါတယ်ရက်ဆက်ကြမ်းကြုတ်မှုတွေကနေလွတ်မြောက်လာသူတွေဟာဒုက္ခသည်စခန်းတွေမှာအခက်အခဲတွေကြားဆက်လက်နေထိုင်နေရခြင်းကြီးမှာမီတာကုမ္ပဏီကအကျိုးအမြတ်တွေဆက်လက်ခန့်စားနေရတယ်လို့ဝေဖန်ထားပါတယ်
မြန်မာနိုင်ငံမှာလျှက်စစ်မီးပြတ်တောက်မှုနဲ့ပတ်သက်ပြီးတော့ Facebook လူမှုကွန်ရက်ပေါ်မှာစစ်ကောင်စီကခေါင်းဆောင်တွေကိုဝေဖန်ပြောဆိုလို့ဖမ်းဆီးခံခဲ့ရတဲ့တေးသန့်ရှင် view ဟာကိုစွဲချက်တင်ခံရခြင်းရှိမရှိနဲ့ဘယ်နေရာမှာဖမ်းဆီးထိန်းသိမ်းထားတယ်ဆိုတဲ့အသေးစိတ်ကိုမသိရသေးပါဘူး။သူကစစ်ဆိုးရရဲ့ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုလှောင်ပြောင်ထားပြီးတော့ယာရုကနေဖယ်ရှားခံထားရတဲ့အရက်သားဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်အစိုးရလက်ထက်မှာစစ်အာဏာရှင်လက်ထက်ကထပ်ပို့ပြီးတော့ကောင်းမွန်အောင်စီမံထားတယ်ဆိုပြီးဝေဖန်ပြောဆိုထားတဲ့ video file ကိုလူမှုကွန်ရက်စာမျက်နှာမှာတင်ခဲ့တဲ့အတွက်ပြီးခဲ့တဲ့အင်္ဂါနေ့မေလ24ရက်နေ့ကဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ရှင်။ဒီတေးသန့်ရှင်ပြူဟာကကဘာမကျေဘူးဆိုတဲ့သချင်းကိုရေးဆက်ခဲ့တဲ့တေးရီဆရာနိုင်မြမာရဲ့အသားလည်းဖြစ်ပါတယ်ရှင်။တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။မကြသေးခင်တုန်းကစိုက်ကလုံးမိုခါမုန်တိုင်းဒဏ်ခံရပြီးတဲ့နောက်မှာအဆက်အသွယ်နဲ့အသွားလာတွေပြတ်တောက်နေတဲ့ချင်းပြည်နယ်ပလဝမြို့မှာအထွေထွေကုန်စည်ဈေးနှုန်းတွေတက်နေပါဗါးမိုခါစိုက်ကလုံးမုန်တိုင်းမတိုင်ခင်ကတည်းကစစ်ဘေးဒဏ်ကြောင့်စားနပ်ရိက္ခာရှားပါးနေတဲ့ချင်းပြည်နယ်တွေကအခြေအနေတွေကိုရန်ကုန်ကသတင်းပေးပို့ချက်ကိုအခြေခံပြီးကိုခင်မောင်စိုးမင်းပြောပြပေးပါမယ်ရှင်။
အရေးပေါ်အကူအညီကယ်ဆယ်ရေးတွေလုပ်ရမယ့်မြို့နယ်တွေထဲမှာချင်းပြည်နယ်ပလဲဝမြို့ကိုစစ်ကောင်စီကထည့်သွင်းထားပေမဲ့အခုအချိန်ထိတုံ့ပြန်ဆောင်ရွက်မှုတွေမရှိသေးတာကြောင့်စားတောက်ကုန်တွေပြတ်လတ်နေကြောင်းပလဲဝကအဖွဲ့အစည်းတွေက VOA ကိုပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကတော့ NASA ကရဲ့ကာကွယ်ရေးဦးစီးချုပ်ကြီးကထိပ်ပိုင်းတာဝန်ရှိသူတွေမုံတိုင်းပြည်အခြေအနေကိုလာရောက်ကြည့်ရှုခဲ့ပေမဲ့အကူအညီပေးရေးအစီအစဉ်တွေလှုံ့ဆော်တာတော့မရှိသေးပါဘူး။နိုင်ငံကအလူရှင်တွေကနာဆာကစစ်ကောင်စီနဲ့လက်တွဲလှုံ့ဆော်လို့စိတ်မရှိသလိုအကူအညီတွေလည်းစစ်ကောင်စီကတဆင့်ရောက်လာမှမဟုတ်ကြောင်းပလဝကိုပိုင်အုပ်ချုပ်ရေးခရိုင်ကောင်စီဥက္ကဋ္ဌစလိုင်းမျိုးထက်က VOA ကိုပြောပါတယ်။ NUG ဘက်ကဖြစ်စီသက်ဆိုင်ရာမျိုးနယ်ပြည်သူအုပ်ချုပ်ရေးအဖွဲ့ကဖြစ်စီအလူရှင်တွေကဆက်သွယ်လှူဒန်းမယ်ဆိုရင်ဒေသခံတွေစီအကူအညီတွေရောက်နိုင်ကြောင်းသူကပြောပါတယ်။
အခုကတော့မြို့ပေါ်မှာတော့မအဆမတိုင်ဈေးအမြင့်တွေဆိုရင်နေကတို့ဒီကတော့အာဆိုင်းစီစားပေါ့နော်ဒီကျင်းမာရေးပေါ်အဲ့ဒါတွေကအရေးပေါ်တော့လို့အဲ့ချက်တော့တမျိုးနဲ့လုံးနင်းနင်းဖြစ်တယ်ဆိုတာကတော့အဲ့ဒါတော့ကျွန်တော်လည်းပြောချင်ပါတယ်အဲ့တော့မုံတန်းတိုင်ခိုင်တဲ့ပြည်သူနဲ့အတူမုံတန်းတိုင်မခိုင်တဲ့ပြည်သူတွေအားလုံးကလေးပဲကုန်စင်းနှွားတဲ့တာနဲ့အမြလေရှိစီပေါ်ရဲ့အစီအမံပြတာနဲ့အမြစာဝတ်နေရတော့အလုံးအတိတ်ခင်နေကြတယ်အလုံးကလိုအပ်ချက်တွေရှိတယ်ဆိုတဲ့ဟာပေါ့နော်အဲ့ဒါတော့ကျွန်တော်ရဲ့လက်တွေ့မြင်တင်ရဲ့ဟိုဟာတည်င်းအရာမြင်ပင်ရဲ့ကိုကွင်းစင်းတဲ့အခြေအနေအရကျွန်တော်ကတော့ပြောချင်းဖြစ်ပါလေဆရာဟုတ်
တိုက်ပွဲကြောင့်ပလဝမြို့နယ်မှာတင်စစ်ဘေးရှောင်တထောင်ကျော်ရှိနေခဲ့ပါတယ်။နိုင်ငံတကာအကူအညီတွေပလဝမြို့ဘက်ကိုရောက်ဖို့အတွက်ကတော့စကစရဲ့ခွင့်ပြုချက်အပေါ်မူတည်နေတယ်လို့သူကပြောပါတယ်။မြို့ဘော်ကလွယ်ပြီးကျန်တဲ့ဒေသတွေကိုတော့ချင်းလက်နက်ကင်အဖွဲ့အစည်းတွေကထိန်းချုပ်ထားတာဖြစ်ပါတယ်။လက်ရှိကုံစင်းနှုံးအခြေအနေနဲ့ပတ်သက်ပြီးပလဝမြို့ကဒေသခံတွေနဲ့အဆက်အသွယ်ရသူတဦးက VOA ကိုအခုလိုပြောပါတယ်
။ဒီဖန်စည်းတွေကဒီမုံတိုင်းနောက်ပိုင်းကျွန်တော်တို့ထိုးတက်တယ်လို့ကျွန်တော်တို့သိရကြတယ်ကအရင်ကဆောဆန်ကြတဲ့ကတည်းကကျွန်တော်တို့ကြားတဲ့လောက်ဆိုတော့ခုနကောင်ခွေခုနကောင်လောက်ကိုခုတော့ကူတောင်းကြည့်လောက်ကိုဆန်ကြန်ကိုတက်တယ်လို့ကျွန်တော်တို့သိရကြတယ်ဟုတ်ကဲ့ဆက်တူရတော့ဒီ NDP line ကတော့ဒီပုံမှန်ရတယ်လို့ကျွန်တော်ကြားတယ်ပြီးတော့ဒီတန်ပတ်တူရကြတော့ကျွန်တော်တို့ဒီအင်ကာနေ့နဲ့တောက်ချာနေ့ပုံမှန်တင်ဖို့ကနော်တောက်တော့နဲ့ဒီမောပေါ်မှာရတယ်လို့ကျွန်တော်သတင်းရတယ်ဟုတ
်ကဲ့ပလဝမြို့ဟာပြီးခဲ့တဲ့2022ခုနှစ်ကတည်းကမြန်မာစစ်တပ်ရဲ့ညမထွက်ရအမိန့်နဲ့အသွာအလာပိတ်ဆို့မှုတွေကြောင့်ကုန်စည်နှုံးတွေတဖြည်းဖြည်းတက်လာခဲ့ပါတယ်အခုမိုးကာဆိုင်ကလုန်းမုန်တိုင်းကြောင့်ပလဝမြို့နယ်ထဲမှာအင်ဂျီ400ကျော်စာတင်ကျောင်း14ကျောင်းနဲ့ဖျားကျောင်း10ကျောင်းပျက်စီးခဲ့ပါတယ်စပားကြီးရေပိုက်လိုင်းလျက်စင်မီးတိုင်နဲ့မြေထိန်နံရံတွေလည်းပျက်စီးခဲ့တယ်လို့မုံတိုင်းကူညီကယ်ဆယ်ရေးကော်မတီကထုတ်ပြန်ထားပါတယ်ခင်ဗျာ
ဒါကတော့ချင်းပြည်နယ်ဘက်ကအခြေအနေကိုခင်မောင်စိုးမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့သခိုင်းတိုင်းရင်းမပင်မြို့နယ်တဲကဒီလေကြောင်းနဲ့တိုက်ခိုက်နေတဲ့အခြေအနေကိုလည်းတင်ပြပေးကြပါတယ်ဆိုင်ကလုံးမိုခါမုန်တိုင်းတန်တင်ခဲ့တဲ့သခိုင်းတိုင်းရင်းမပင်မြို့နယ်မှာစစ်ကောင်စီကဒီကနေ့လေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ပလဲမြို့နယ်ဘက်မှာလည်းစစ်ကောင်စီတပ်တွေကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့ပါတယ်။စီးရေးပြည်ပခါတွေပြင်းထန်နေတဲ့သခိုင်းတိုင်းတွင်းကနောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ချက်ကိုအခြေခံပြီးတော့မမ်းမြဒဇင်အောင်ကပြောပြပေးပါမယ်ရှင်
။သခိုင်းတိုင်းရင်းမပင်မြို့နယ်ကကပိုင်ကြီးရွာကိုဒီကနေ့မွန်းလွဲပိုင်းမှာစစ်ကောင်စီတပ်ကတိုက်ခိုက်ရေးရဟတ်ယာဉ်တွေနဲ့ဝင်ရောက်ပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောတာပါမကြသေးခင်ကမိုးခါမုန်တိုင်းကြောင့်ပျက်စီးမှုတွေကိုပြင်ဆင်နေတဲ့ဒေသခံတွေရှိရာနေရာကိုပစ်ခတ်ခံခဲ့ရတယ်လို့လည်းဒေသခံမြောက်ယမားပြည်သူ့ကာကွယ်ရေးအဖွဲ့ကကိုခန့်ကပြောပါတယ
်နေ့လယ်လုံးက2နာရီကျော်ကျော်လောက်မှာပေါ့နော်အဲရလုံးစစ်ကောင်စီဘက်ကဒီမှာ identify တာနှစ်စီးနဲ့ကျွန်တော်တို့ဒီမှာပြည်မျိုးနယ်ကပိုင်ကြီးွာကိုပစ်ခတ်တိုက်ခိုက်မှုတွေလုပ်ခဲ့တယ်ပေါ့နော်အဲဒီမှာကတော့ဒီချင်းကကိုရီတပ်ဖွဲ့တွေရောက်နေရဆိုတော့ကောလာဟာလာတရင်ကြောင့်ဝင်ရောက်ပြီးတဲ့စစ်ကောင်စီကလုတ်တယ်လို့ပဲကျွန်တော်တို့မှတ်ချက်ပြုတာပေါ့နော်အဲအဲ့မှာကကျွန်တော်တို့ဒီမောခမုံတိုင်းကြောင့်ပြီးတော့အမီးကပြစ်ပြီးသွားတဲ့နေရာလေးကိုပေါ့နော်ရာဒူဂျာရာတွေကစုပေါင်းပြီးတော့တိုင်းဝင်ပြီးတော့ပြင်နေကြတာပေါ့နော်ပြင်နေတဲ့အချိန်မှာလူစုလူဝေးပုံစံမျိုးဖြစ်ခဲ့တာရှိပါတယ်အဲ့တော့အဲ့နေရာလေးကိုရန်စစ်ကောင်စီကချင်းကကိုရီတပ်ဖွဲ့တွေစုနေတဲ့အချိန်နဲ့တို့အနေနဲ့ဒီလိုပဲဒီနေရာကိုပုံရောက်ပြီးတော့ပုံကျဲတယ်လို့ကျွန်တော်တို့ကဟိုပြောလို့ရပါတယ်ပေါ့နော်။ဒီဟာနဲ့ပတ်သက်ပြီးတော့ထိခိုက်မှုတွေရှိတယ်။အဲစာဖုံးမှုတွေရှိတယ်လို့ကျွန်တော်တို့သတင်းရထားတာရှိပါတယ်။ဒါပေမဲ့အစီတော့ပြုလို့တော့မရသေးဘူး။နောက်တစ်ခုကဒီတဲကိုပေါ့နော်။အိုင်နန်ကပတ်ချလိုက်ရတဲတွေကိုလည်းရန်သူစစ်ကောင်စီဘက်ကဒီအပေါ်ကနေပြီးတော့စက်တက်နေလိုက်နဲ့ရမ်းသွားတယ်လို့ကျွန်တော်တို့သတင်းရတယ်။တက်ခတ်သွားတယ်လို့လည်းကျွန်တော်တို့သတင်းရပါတယ်။
တိုက်ခိုက်မှုနဲ့ပတ်သက်လို့ထိခိုက်မှုအခြေအနေကိုမသိရတယ်လို့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကလက်တလောသတင်းထုတ်ပြန်တာလည်းမရှိသေးပါဘူးတိုက်ခိုက်မှုကြောင့်လုံခြုံရေးစိုးရိမ်နဲ့ရွာသားတွေပေးလို့ရတင်းရှောင်ခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်စီးရဲတင်းမာနေတဲ့သခိုင်းတိုင်းတွေကပလဲမြုံနေမှာဆိုရင်လည်းကင်းလှည့်နေတဲ့စစ်ကောင်စီရင်နှန်းကိုမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်တူကပြောပါတယ
်ကျွန်တော်မနေ့ကကျွန်တော်ကိုယ်တိုင်ဝင်ချက်မှာပလဲမြုံကစသစကင်းလဲတဲ့ဖြစ်ပတ်လဲလာတယ်မှာကျွန်တော်တို့တိုက်နယ်ဖွဲ့မှတ်ခွင်နဲ့တော့ကမုံဆိုးလေးဖွဲ့နဲ့အမ7ဖွဲ့တို့ကပူးပေါင်းမိုင်းဆွဲတိုက်ခိုက်ခဲ့တာပေါ့ခင်ဗျ။ဒါကျွန်တော်တို့ပလဲမြို့ရဲ့လောင်မြောက်တောင်တင်းငိုင်းကုန်းထဲမှာဒါတဲ့အချိန်တင်းငိုင်းကုန်းနဲ့ကင်းပတ်တဲ့အချိန်ဆွဲလိုက်တယ်။ပူးပေါင်းတိုက်ဆိုင်မိုင်းဆွဲခဲ့တဲ့နယ်မှာဒီကောင်းလေးဘက်ကဒီမှာကျွန်တော်ဣတနာတိုင်း၂ရောက်ပြေးပြီးတော့ထိုင်ရာပြစ်နိုင်ရရှိပြီးတော့အကုန်လုံးကိုအနာရောဂါတွေနဲ့ပြန်လည်တည်ဆောက်သွားပါတယ်ဒရင်ရပါတယ်ခင်ဗျ
။မိုင်းဆွဲတိုက်ခိုက်မှုကြောင့်ထိခိုက်သေးခြင်းမှုအသေးစိတ်ကိုတော့ VOA ကတီးကြားအတိမပြုနိုင်သေးတယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။စီးရီးတင်းမာမှုတွေအပြင်မကြသေးခင်ကဆိုင်ကလုန်းမိုခါကြောင့်အခုတိုက်ခိုက်ခံခဲ့ရတဲ့ရင်းမပင်မြို့နယ်အပြင်သခိုင်းတိုင်းတွေကဆလင်းကြီးပလဲစတဲ့မြို့နယ်တွေမှာမိုးများပြီးတော့ရေကြီးခဲ့တာကလန်ဒတာတွေပျက်စီးခဲ့ရတယ်လို့စိုက်ခင်းတွေလည်းဆုံးရှုံးခဲ့ရပြီးတော့အိမ်မွေးတရိစံတွေရေနဲ့အတူမျောပါသွားတာတွေလည်းရှိပါတယ် စီးတင်းမာမှုတွေပေါ်ပေါက်နေတဲ့ဒေသတွေမှာမုန်တိုင်းကြောင့်ဒေသခံတွေနောက်ထပ်အခက်အခဲတွေရင်ဆိုင်နေရပြီးတော့အကူအညီအထောက်ပံ့တွေအရေးတကြီးလိုအပ်နေတယ်လို့မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂအဖွဲ့အစည်းတွေကသတိပေးထားပါတယ်ရှင်
စစ်ကောင်စီဘက်ကလေကြောင်းကနေပါတိုက်ခိုက်နေတဲ့စကိုင်းတိုင်းရင်းမပင်ဘက်ကစီရီအခြေအနေကိုမင်းမြတစင်အောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကချင်လက်နက်ကိုင်ဖွဲ့နဲ့ပလောင်ဖွဲ့တို့ကြားမှာမဟာမိတ်အဖြစ်နဲ့ဆက်ပြီးတော့ရက်တီဖို့သဘောတူညီလိုက်တဲ့သတင်းကိုတင်ပြပေးကြပါတယ်တိုင်းရင်းသားလက်နက်ကိုင်ဖွဲ့နှစ်ဖွဲ့ဖြစ်တဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ပလောင်ပြည်လူမျိုးရေးတပ်ဦး PSLF တို့မဟာမိတ်အဖြစ်နဲ့ဆက်လက်ရက်တီဖို့သဘောတူညီလိုက်တဲ့အပေါ်ဒေသခံပြည်သူတွေကကြိုဆိုလိုက်ကြပါတယ်တစ်ချိန်တည်းမှာပဲတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအများအပြားရှိနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာနယ်မြေထိန်းချုပ်နိုင်ရေးအတွက်စီးရေးပဋိပက္ခတွေဖြစ်မဲ့အရေးစိုးရိမ်မှုတွေကတော့ရှိနေစေဖြစ်ပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုကိုစံကျော်ကပြောပြပေးပါမယ်ရှင
်ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ပလောင်ပြည်လွတ်မြောက်ရေးတပ်ဦး PSLF ကိုယ်စားလှယ်တွေဟာဒီလ16နဲ့18ရက်နေ့တွေမှာကချင်ပြည်နယ်မှာကြာမှာတွေ့ဆုံပြီးအချက်5ချက်ကိုသဘောတူညီခဲ့ပါတယ်အဲ့ဒီအချက်တွေမှာ KIO နဲ့ရခိုင် PSLO ပလောင်ပြည်လွတ်မြောက်ရေးအဖွဲ့တို့ချုပ်ဆိုခဲ့တဲ့ထာဝရမဟာမိတ်စာချုပ်ကိုဆက်လက်ထိန်းသိမ်းဖို့စစ်အာဏာရှင်ခြုံငင်းရေးကိုလက်တွဲတိုက်ပွဲဝင်ဖို့အခက်အခဲတွေရှိလာရင်ညှိနှိုင်းဖြေရှင်းဖို့နဲ့ပဋိပက္ခတွေမဖြစ်ပေါ်အောင်ထိန်းသိမ်းဖို့စတဲ့အချက်တွေပါဝင်ပါတယ်လက်နက်ကိုင်အဖွဲ့တွေကအခွန်အတုပ်ကောက်ခံတဲ့အပေါ်ဒေသခံတွေကြားသဘောမကျတာတွေရှိနေချိန်မှာပဲမနေ့ကထုတ်ပြန်တဲ့ပူတဲ့ကြေညာချက်မှာတော့ဒေသခံတိုင်းရင်းသားပြည်သူတွေရဲ့ဘေးကင်းလုံခြုံရေးကိုတာဝန်ခံဖို့နဲ့ဝန်ထုပ်ဝန်ဖို့ဖြစ်စေမဲ့လောက်ရတွေကိုရှောင်ချဖို့ဆိုတဲ့သဘောတူညီချက်လည်းထည့်သွင်းထားပါတယ်ဒီလိုသဘောတူညီချက်ရရှိတဲ့အပေါ်ကြိုးဆိုကြောင်းနန်းခမ်းမြို့ကဒေသခံတူက VOA ကိုပြောပါတယ
်ပြောရမယ်ကျွန်တော်ကြိုးဆိုပါရခဲ့အာတနောကပြင်းနေပါတော့အနာဒတ်မှာပြေလည်နေလို့တော့ယူဆပါတယ်ဒီလိုကမာမေတာဝရမာမေတာတုတ်ဖြစ်ထားတယ်ဒါကြောင့်သူတို့ရဲ့ပုံစံတက်မှာလည်းဒီအချို့အတန်းတွေဆက်လက်ပြီးတော့ထိန်းသိမ်းကြောင်းတွေပြောထားပါတယ်သူတို့ဒီပြင်းရပါမှာတနောပြည်ပြည်ကနေရတာအဆင်ပြေတယ်ဆိုတော့
ပြည်ကတဲ့နှစ်ပိုင်းကစတင်ပြီးရှမ်းပြည်နယ်မြောက်ပိုင်းဒေသနဲ့ကချင်ပြည်နယ်အဆက်ဒေသတွေမှာ KIA ကချင်နဲ့ TNLA တအံပလောင်အောက်ခြေတပ်ဖွဲ့တွေကြားနယ်မြေစီမံအုပ်ချုပ်မှုနဲ့ပတ်သက်ပြီးပြဿနာအချို့ရှိခဲ့ကြောင်းဒေသတွင်းသတင်းမီဒီယာတွေမှာဖော်ပြခဲ့တာရှိခဲ့တာပါဒီနောက်ပိုင်းနှစ်ဖက်တွေ့ဆုံဆွေးနွေးပြီးသဘောတူညီချက်ရယူခဲ့ကြတာလည်းဖြစ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာနမ်ခမ်းမူဆဲကွခိုင်သိန်းဒီလာရှိုးစတဲ့နယ်မြေတွေမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီး၄ဘွဲ့နဲ့ပြည်သူစစ်တွေအခြေပြုလှုပ်ရှားနေတာပါဒီလိုလက်နက်ကိုင်အဖွဲ့တွေများပြားပြီးအချင်းချင်းအကြနယ်မြေပိုင်ဆိုင်မှုအတွက်ညင်းပွားပြီးတိုက်ပွဲတွေဖြစ်လာမှာကိုဒေသခံတွေအနေနဲ့စိုးရိမ်နေကြောင်းသိန်းဒီဒေသခံတူကပြောပါတယ
်တရှိအခြေရှိတဲ့ပလောင်ကျန်မန်ဂါ SSPP ရှိနေပါနော် RCS စက်တာတော့မရှိရောနောက်ကွခိုင်အဖွဲ့ရှိနေပါအဲ့တော့ဆွေးကြရပြအမြဲပဲသူ့နဲ့ဒီငတ်နဲ့မီဆိုပြီးတော့အဲနေပြီးတမတ်မှုပြီးဆိုအဲ့ဒီပဋိပက္ခတွေ SRC နဲ့ SSPP ပုံစံမျိုးပေါ့သူ့နဲ့ဒီငတ်နဲ့မီဆိုပြီးတော့အဲပဋိပက္ခတွေဖြစ်လာမယ်သူ့ခုနေနဲ့တောက်လန့်နေရတယ်
ပြီးခဲ့တဲ့နှစ်ပိုင်းတွေကရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်တွေနဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကြားရှမ်းပြည်နယ်မြောက်ပိုင်းမှာနယ်မြေစိုးမိုးမှုနဲ့ပတ်သက်ပြီးတိုက်ပွဲတွေဖြစ်ခဲ့တယ်လို့လက်ရှိမှာလည်းရှမ်းပြည်နယ်တောင်ပိုင်းမှာစစ်ရေးတင်းမာနေဆဲဖြစ်ပါတယ်။2015နောက်ပိုင်းကစတင်ပြီးလွန်ခဲ့တဲ့နှစ်အထိရှမ်းပြည်နယ်မြောက်ပိုင်းမှာ RCSS နဲ့ TNLA ကြားတိုက်ပွဲတွေပြင်းထန်ခဲ့တာပါ။နိုင်ငံရေးတုံးသက်သူဦးရထွန်းကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားဒီလိုနယ်မြေအငင်းပွားမှုပဋိပက္ခတွေဟာဖက်ဒရယ်စနစ်အကောင့်ထဲမပေါ်နိုင်မီအထိဆက်လက်ရှိနေနိုင်သေးကြောင်းသုံးသပ်ထားပါတယ
်။လက်တွေ့ကြံနာမှာလက်နက်ကိုင်ထားတဲ့အဖွဲ့အစည်းတွေကတပ်သားစစ်စည်းရုံးတာတို့အခွန်ကောက်တာတို့စတဲ့လက်တွေ့ကြံနာတွေနဲ့ဆက်ဆက်နေတော့သူတို့ကအဲ့ကြံနာတွေပြင်းရှင်းနေရတာပေါ့။ပြင်းရှင်းရင်းနဲ့ပဋိပက္ခတွေပေါ်နေတာအလုံးတော်စီတဲ့ဒီဟိုတယ်ကမြို့ပေါ့နော်အဲအဲ့ဒီအာမရောက်ခင်ကြားထဲမှာတော့ဒီအငင်းခုံတွေကနော်အငင်းပွားမှုတွေကလက်နက်ကင်ပြစ်ပခတ်ပြီးအထိဆက်ပြီးတော့ရှိနေလို့အုံမယ်လို့ထင်တယ
်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာကချင်တန်းပလောင်ရှမ်းကိုကန့်ဝစတဲ့တိုင်းဒေသလက်နက်ကင်အဖွဲ့တွေအခြေပြုလှုပ်ရှားနေပြီးဒီလက်နက်ကင်အဖွဲ့တွေဟာ FPNCC ကပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီမှာပါဝင်နေတဲ့အဖွဲ့တွေလည်းဖြစ်ပါတယ်KIO ကချင်နဲ့ PSLO ပလောင်ပြည်လွတ်မြောက်ရေးအဖွဲ့တို့ဟာထာဝရမဟာမိတ်စာချုပ်ကို1986ခုနှစ်ကချုပ်ဆိုခဲ့တာပါ။နောက်ပိုင်း PSLO အဖွဲ့လက်နက်ချပြီးတဲ့နောက်မှာ PSLF အဖွဲ့အသစ်ထပ်မံဖွဲ့စည်းခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။
ဒါကတော့ကချင်လက်နက်ကိုင်ဖွဲ့ KIO နဲ့ PSLF ပလောင်ဖွဲ့တို့ကြားမှာမဟာမိတ်ဖြစ်နဲ့ဆက်ပြီးတော့ရက်တည်ဖို့သဘောတူညီချက်ကိုမိုင်းကြားရံမှာသဘောတူညီလိုက်တဲ့သတင်းကိုကိုစံကျော်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းနိုင်ငံမှာအခုဖြစ်ပွားနေတဲ့ COVID-19 မျိုးစိတ်ကြောင့်ကူးစက်မှုနှုံမြင့်လာတဲ့အထက်မှာမြန်မာတွေပါပါဝင်တဲ့အကြောင်းသတင်းကိုတင်ပြပေးကြပါတယ်။COVID-19 မျိုးကွဲသစ် virus ကြောင့်ထိုင်းနိုင်ငံတဝမ်းမှာတော့ကူးစက်မှုနှုံမြင့်မားပြီးတော့သေဆုံးမှုတွေပါရှိနေပါတယ်။ဒါကြောင့်မို့လို့ထိုင်းကျန်းမာရေးဆိုင်ရာတာဝန်ခံတွေဘက်ကသတိပေးထုတ်ပြန်ပြောဆိုချက်တွေကိုပြီးခဲ့တဲ့ရက်ပိုင်းတွေကနေစလို့လူမှုကိုအသိပေးနှိုးဆော်မှုတွေလုပ်နေကြပါတယ်။ဒီလိုကူးစက်ခံရတဲ့ကြားမှာတော့ထိုင်းနိုင်ငံထဲမှာနေထိုင်နေကြတဲ့မြန်မာပြည်သားတွေလည်းပါဝင်နေပါတယ်။ဒီကြောင့်မတ်ညိုညိုလင်းကထိုင်းနိုင်ငံဘန်ကောက်မြို့တော်ကနေတင်ပြပေးထားပါတယ်။
ထိုင်းနိုင်ငံတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဟာအရင်အပတ်တွေကတည်းကနှစ်လောက်တိုးလာပြီးဆေးရုံတက်ရသူတွေ3000လောက်ရှိလာခဲ့တယ်လို့သေဆုံးမှုကလည်း90နီးပါးရှိလာတယ်လို့ကျန်းမာရေးတာဝန်ခံတွေကထုတ်ပြန်ပါတယ်။ထိုင်းနိုင်ငံမှာရောက်နေကြတဲ့မြန်မာနိုင်ငံသားရွှေ့ပြောင်းအလို့သမားတွေထဲမှာလည်းကိုရိုနာဗိုင်းရပ်စ်ကူးတာတွေဖျားနာတာတွေရှိနေတာပါ။ဟိ
ုဘောနော်ဒီသမီးဒီဟိုမှာဖြစ်ခင်ပေါ့နော်ဟို3-4ရက်လောက်တော့ကြိုပြီးတော့ဟိုကိုယ်လက်ကြိုက်တာတွေပါရှိတယ်ဟိုနောက်ပြီးတော့ဟိုနှာမွန်နာတို့လေပင်နာတယ်အဲ့လိုမျိုးတွေဖြစ်တယ်ပေါ့နော်စသချင်းတော့ဟိုလူကတော့တအားကြီးပြီးတိုင်မလဲသေးဘူးပေါ့နောက်ပြီးနောက်2ရက်3ရက်လောက်နောက်ပိုင်းကျတော့လူကလုံးလုံးကြီးလဲတော့တာပဲလဲတော့ဟိုဟာပေါ့နော်မူးတာတွေပါဖြစ်လာတယ်အားနေတာပေါ့နော်ဒီဟိုဟာချောင်းတွေဆိုးမယ်နှာမွန်နာတို့ကိုယ်လက်ကြိုက်တာတွေပါဖြစ်တယ်ဟိုဟာ2ရက်3ရက်လောက်တော့အဲ့ရထဲမှာလဲနေတယ်အဲ့လိုပဲပေါ့နော်စေတာဟိုကူအစာတော့ပြန်ဆိုင်နေပေါ့နော်အားပြန်ဖြည့်တော့တတ်တာလာတယ်ဒါလူငယ်ပိုင်းမှာဖြည့်ရင်တော့ဘာမှမဖြစ်ဘူးပေါ့နော်လူကြီးပိုင်းကျတော့နည်းနည်းရက်ရှည်မယ်ကိုယ်ခံအားပြန်ကောင်းဖို့အတွက်ပေါ့နော်အများကြီးလိုတယ်ပေါ့ဟိုနောက်ပြီးတော့မိသားစုထဲမှာလည်းရှိတယ်တယောက်တယောက်ကူကြတာပေါ့နော်ကိုယ်ခံအားတွေဘာမှမဖြစ်ကြတော့လေအလုတ်ပင်ပန်းတာလည်းပါတော့လေအဲ့ဟိုဖြားပြီးနောက်ပိုင်းကျရင်လည်းဟိုလုံးလုံးကြီးအကောင်းကြီးမဖြစ်သေးဘူးဟိုကုလက်ကြိုက်တာပါရှင်နဲ့လှုပ်ရှားတာနဲ့လေကိုလာကြိုက်တယ်သိ
ချလုံးလုံးကြီးမကောင်းသေးဘူး COVID-19 မျိုးကွဲသစ်ကြောင့်ထိုင်းနိုင်ငံရဲ့အဓိကဝင်ငွေတစ်ခုဖြစ်တဲ့ကမ္ဘာလှည့်ခီးသွားလုပ်ငန်းကိုထိခိုက်တာမျိုးမရှိပေမဲ့ကျောင်းနေစဖွင့်တဲ့ကာလလည်းဖြစ်တာမို့ပိုးကူးတာတွေများလာနိုင်တယ်လို့ကျန်းမာရေးဌာနကသတိပေးထားပါတယ်ထိုင်းနိုင်ငံမှာရှိကြတဲ့မြန်မာနိုင်ငံသားတွေအပါအဝင်လူငယ်တွေကြားမှာလည်း Vape လို့ခေါ်တဲ့ E-cigarette တောက်ကြတာဝီလိုခေါ်တဲ့ဆေးကြောက်သုံးဆွဲကြတာတွေကလည်းကိုဗစ်ကူးစက်ဖြစ်ပွားမှုကိုအားပေးရာရောက်တာကြောင့်အဲ့ဓာတွေကိုအခုကာလတွေမှာသတိထားဆင်ခြင်သင့်တယ်လို့ဒေါက်တာအောင်စိုးထွန်းကပြောပါတယ
်။ဟောကျွန်တော်မြန်မာနိုင်ငံသားတွေကကြောင့်ဒီမှာရောက်လာပြီးတော့အဲ့ဒီကျမိုင်းနဲ့ပတ်သက်တဲ့ပြဿနာကြောင့်ဟိုဒီဖက်ကတ်တွေလောက်တာမျိုးရှိတယ်အထောက်အထားမရှိသေးတဲ့လူတွေလည်းရှိရဲ။ဒါပေမဲ့အထောက်အထားရှိတဲ့လူတွေအတွက်ဆိုရင်တောင်မှကျွန်တော်ဒီခိုင်းရကျမိုင်းစနစ်တည်းစည်းကြည့်နေကျတော့ကျွန်တော်တို့ကဘာမှမဖြစ်ခင်မှာကြိုတင်ကာကွယ်ဖို့အရေးကြီးဆုံးပဲ။အဲ့တော့ကိုဗစ်ကိုပေါ်ပေါ်ရွရွမနေနဲ့ကိုဗစ်လက္ခဏာတွေဖြစ်ပြီဆိုရင်လည်းနေဆရာအစီအစဉ်ကနေတော့ပြဖို့လိုတယ်လို့ကိုဗစ်မဖြစ်ခင်ကခဏကြိုတင်ကာကွယ်မှဟာရလောက်ရမယ်။ပြီးရခါကျတော့ကျွန်တော်တို့ကဒီကိုဗစ်ဗိုင်းရပ်စ်ဖြစ်တဲ့အတွက်ဗိုင်းရပ်စ်ကိုမဝင်အောင်ဝင်ခဲ့ရင်လည်းရောဂါလက္ခဏာမပြင်းတော့ခုမှခုခံအားတက်အောင်လို့ကျွန်တော်တို့ကအစားအသောက်နေထိုင်ဆင်ခြင်မှုလိုတယ်။အဲ့တော့အစားအသောက်နေထိုင်ဘယ်လိုမျိုးလဲဆိုတော့ဒီကာလရာသီဥတုကတအားပူတယ်အရက်တွေတအားတောက်တာမျိုးရှောင်ကျဉ်တဲ့ပြရခါကြတော့ဒီကာလမှာကျွန်တော်တို့လူငယ်တွေကြားထဲမှာအခုဒီကျွန်တော်မြန်မာလူငယ်ကြားမှာအပင်များလာတာဘေပင်လို့ခေါ်တဲ့ e-cigarette တွေတောက်တာအဲ့ဒါတကယ်ကလေးတွေတောက်ချင်လို့တောက်တာမဟုတ်ဘူးသူကလည်းချင်းချင်းကြားမှာ fashion သဘောမျိုးနဲ့ style သဘောမျိုးဆိုပြီးတောက်နေကြ style တော့ပြီးတောက်တတ်ကြတယ်ပိုပြီးဆိုးတာမျိုးတွေ့ရတတ်တယ်အဲ့ကြောင့်မို့ဘေပင်ကိုအစားကိုမလုပ်ပါနဲ့ပြီးရင်ခုနောက်ပိုင်းဒီမှာဆိုရင်ကျွန်တော်ဝီးနဲ့ပတ်သက်တဲ့ဟာတွေလည်းတွေ့ဝီးဆိုရင်လည်းကျွန်တော်ကမပြွင့်နေတုံးကျင်နေဆိုရင်တော့မှစားတဲ့ဟာမျိုးလောက်ကပိုပြီးအဆင်ပြေတယ်ဘာဖြစ်လို့လဲဆိုတော့ covid သာဖြစ်ခင်ပိုပြီးဆိုးတာမျိုးဖြစ်တတ်တယ်ကျတော့ကျွန်တော်မြန်မာနိုင်ငံသားတွေအတွက်ဟိုဒီအရက်တွေသာအလွန်ကျွံတောက်တာမျိုးတွေဆလိတ်တွေဝိတ်တွေတောက်တာမျိုးတွေရှင်ကျင်တဲ့ပိတ်တွေကိုဆက်ပြီးအဆောက်အအုံမလုပ်ပြီးဒီကိုဗစ်လက္ခဏာဖြစ်ပြီးဆိုရင်လည်းများစွာမကူအောင်ကောက်ွယ်ဆောက်ရှောက်ပြီးပါပြီးရင်ဒီလိုနူးမျိုးနဲ့ယောဂကင်းစင်နဲ့ပတ်ဝန်းကျင်တိဆောက်ပြီးပါလို့ဒီမှာရ
ဒါအပြင်လူစုလူဝေးကြားမှာအလုတ်လုတ်ကိုင်းနေကြတဲ့ရွှေပြောင်းအလုတ်သမားတွေအနေနဲ့လည်းကူးစက်မှုမရှိအောင်ကြိုတင်ကာကွယ်မှုတွေသတိထားလှုပ်ဆောင်မှုလိုတယ်လို့ဆိုပါရယ်။ထိုင်းအစိုးရကတော့ဗိုင်းရပ်စ်မျိုးကွဲသစ်အတွက်ကာကွယ်ဆေးတွေကိုအပီလာနောက်ဆုံးပတ်တွေကလေးကဆေးရုံတွေမှာအခမဲ့ထိုးပေးပြီးပိုးပြန့်ပွားတာတွေကိုကာကွယ်ထိန်းချုပ်ရင်းစီးပွားရေးလုပ်ငန်းတွေကိုမထိခိုက်အောင်ပြင်ဆင်ထားတယ်လို့တာဝန်ရှိသူတွေကပြောဆိုပါရယ်ရှင်။ကျွန်မညညွန်လွယ်ပါ
ထိုင်းနိုင်ငံတဝန်းကိုဗစ် -19 ကူးစက်မှုနှုန်းဒီနှစ်ပိုင်းမှာဒီမြင့်တက်လာနေတဲ့အခြေအနေမှာမြန်မာတွေလည်းပါဝင်နေတဲ့အကြောင်းကိုမန်ညိုညိုလင်းကဗန်ကောက်ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဒီညအတွက်သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့စီးပွားရေးကဏ္ဍလူမှုရှုခင်းအစီအစဉ်စတဲ့အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။ VOA American တန်ရဲ့တနင်္လာညထုတ်လွှင့်ချက်တွေကိုရုပ်သံကပါတပြိုင်ညက်တည်းထုတ်လွှင့်ပေးနေတာကိုရှုစားနားဆင်နေရတာဖြစ်ပါတယ်ရှင်။
VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့တနင်္လာညအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10:00နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32နဲ့58တို့ကနေတိုက်ရိုက်နားဆင်နေရတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။စီးပွားရေးကဏ္ဍနဲ့လူမှုရှုခင်းအစီအစဉ်မတိုင်ခင်မှာတော့အရင်ဆုံးဆက်သွယ်မေးမြန်းခန်းအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။စိုက်ကလုန်းမိုခာဒန်တင့်ခဲ့ရတဲ့ဖြစ်ရပ်ကိုဒဇာကန်ဖြစ်နဲ့အသုံးချပြီးတော့နိုင်ငံရေးကစားနေတယ်ဆိုရင်နောက်ထပ်အသက်ပေါင်းများစွာဆုံးရှုံးသွားနိုင်ပါတယ်လို့ကုညီကယ်ဆယ်ရေးဆောင်ရွက်ပေးနေသူတွေကပြောပါတယ်လူမှုဘေးဒဏ်ခံနိုင်စွမ်းတိုးမြင့်ဆောင်ရွက်ရေးအဖွဲ့ကကိုစောစောထွန်းကိုဒီအခြေအနေတွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းကကိုစောဝင်းလိုင်ကဆက်သွယ်မေးမြန်းထားပါတယ
်ကိုစောစောထွန်းရဲ့ VOA ကိုတွဲဆုံမေးသားဝင်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ဗျဟု
တ်ကဲ့ကိုစောဝင်းလိုင်ရဲ့ကျေးဇူးတင်နေခင်ဗ
ျဟုတ်ကဲ့ဒီလိုပါအခုကိုစောစောထွန်းဟာဟိုစစ်တွေမြို့သားလည်းဖြစ်တယ်ဟိုဒီဆိုက်ကလုန်းဒီမိုခာမလာခင်ကတည်းကနေပြီးတော့စစ်တွေမှာတောက်လျှောက်ရှိတယ်ပြီးသွားတော့လည်းအခုရှိနေတာပဲပေါ့နော်တောက်လျှောက်မုန်တိုင်းထွက်သွားတဲ့အချိန်မှာလဲဆိုတော့မုန်တိုင်းပြီးတဲ့အချိန်ကနေစပြီးအခုအချိန်ဒီတောက်လျှောက်ဒီမုန်တိုင်းနဲ့ခံခဲ့ရတဲ့ဒေသတွေကိုကိုယ်တိုင်သွားပြီးတော့ဟိုအကူအညီလှုပ်ဆောင်ပေးနေတာတွေကျွန်တော်တို့တွေ့ရပါတယ်အဲ့တော့ကိုစောစောထွန်းအခုသွားခဲ့တဲ့နေရာတွေမှာတွေ့ကြုံရတဲ့အခြေအနေလေးတွေကိုအရင်ကျွန်တော်တို့အကြံပြင်းလေးပြောပြလို့ရမှာဗျာ
ဟုတ်ကဲ့ကိုစိုးဝင်းနိုင်ရဲ့ကျွန်တော်ကိုယ်တိုင်သွားခဲ့တာကတော့ဒီပုံတကျွန်းမြို့နေရဲ့ဝစီနာမြို့နေပေါ့နော်စစ်တွေကတော့ကျွန်တော်ရဲ့ဇာတိမျိုးဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်ကရှိရတာပေါ့လေစစ်တွေရဲ့ရှင်တို့ကျွန်တော်သိရတာပေါ့အဲ့တော့နောက်ပြီးတော့မှဒီကျွန်တော်တို့ရဲ့ဝန်ထမ်းတွေကဒီကြောက်တော်များဦးမင်းပြအဲဒီသုံးမျိုးနေမှာဟိုရှိကြတယ်ကိုရေဆိုတော့သူတို့စီကနေပဲဒီတတိယချက်တွေကိုတွေ့နေရတယ်ပေါ့လေနော်ဟိုဗီဒီယိုရုပ်သံမတက်နေတက်ဖို့တွေ့နေရတယ်ပေါ့နော
်ဟုတ်ကဲ့
ဆိုတော့အဲ့ဒီကိုယ်တိုင်ဆင်းခဲ့ကိုယ်တိုင်ကိုယ်ဆင်းခဲ့တဲ့သူရှိခဲ့တဲ့အနေအထားရေနောက်ပြီးတော့မှပြည်ပြည်မှာရှိနေကြတယ်ကျွန်တော်တို့ဝန်ထမ်းတွေစီကနေပြီးတော့မှတနည်းပြပမှုတွေပေါ့နော်ဒါတွေကိုကြည့်လို့ရှိရင်ဟိုကျွန်တော်တို့တော်တော်လေးတော့ဒီပြည်သူလူစီမာကျွန်ရရတဲ့ဒုက္ခတွေပေါ့လေနော်ဒုက္ခတွေပဲဆိုပါစို့ဗျာအတကြီးတွေကိုတော့တော်တော်လေးသိခဲ့ရတာပေါ့နော်ကျွန်တော်တို့က
ဒီကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေတဲ့လက်ရှိအနေအထားအခုဒီနေ့ကျွန်တော်နဲ့ကိုစောထွန်းနဲ့ပြောနေတဲ့အချိန်မှာဆိုရင်ရောဘလောက်အားရစရာကောင်းပြီလဲအချိန်နေကောင်းသလ
ားเออမကောင်းဘူးလို့ပဲပြောရမယ်ကိုရေမကောင်းဘူးလို့ပြောရမယ်ပေါ့နော်ဟိုကျွန်တော်တို့ဒီအခုနေအနေအထားမှာအရင်ပေါ်တူမြင့်ဆောင်ရွက်တဲ့အနေအထားတွေကိုဟိုကျွန်တော်နေဆိုလို့ရှိရင်ပေါ့လေဒီနာဂေတော့အချိန်နဲ့တုတ်ပြီးတော့မှအချိန်ခုပြီးတော့စဉ်းစားမင်းနေတာပေါ့နော်ကျွန်တော်ကဟိုဘလို့ပေါ်ရှာမှုရရှိတယ်လေပေါ့ဒီမှာတော့ဒီကဲဒီဆုံးမှုတွေနေလို့လာတော့မသိဘူးပေါ့နော်เออ now ငငယ်နောက်ခံလေးအရှင်လေးဆိုင်ပါပေါ့ဗျာအဲ့တော့အခုတစ်ခေါက်မှာကတော်တော်လေးကိုနေခွေးတယ်ဟိုတိသတဲ့အခြေအနေတွေကနိုင်ငံတကာဖက်ကားနေပြီးတော့မှာဒီ government to government ပေါ့လေအဲဝင်လာတဲ့အစီအစဉ်တွေအញ្ញံဟိုအားနေတယ်ဒါပထမဆက်ကျွန်တော်မြင်ရတာပေါ့နော်တခုက UNIGO တွေရဲ့လုံလိုက်ကန်တိုင်းချင်းရှိတဲ့အရှင်လေးပေါ့လေဟိုသူတို့ကတော့ဒီမုန်တိုင်းမတက်ခင်ကာလမှာသူတို့ဖက်ကားနေပြီးတော့မှာထုတ်ပြန်ချက်တွေကိုဒီလိုဖေးရတယ်ပေါ့နော်အဲ့ဒီမှာသူတို့လည်းလည်းဘယ်လိုပြင်ဆင်မှုတွေထပ်ပါလဲဆိုတဲ့အကြောင်းကိုတွေ့ရတယ်ကျွန်တော်တို့ဒါမှမဟုတ်အဲ့ဒီပြင်ဆင်မှုတွေကသူတို့ပြင်ဆင်ထားတဲ့အတိုင်းပေါ့လေနော်ဒီတပည့်ကြော်ကြော်ကာလာအထိကိုဒီနေ့အထိပေါ့လေနော်တပည့်ကြော်ကာလာအထိမှာဟိုသူတို့ထုတ်ပြန်ထားတဲ့သူတို့ပြင်ဆင်ထားတဲ့အနေအထားတွေကိုကောင်းကောင်းကြီးကိုအသုံးချနိုင်တဲ့အခြေအနေတွေကိုမတွေ့ရဘူးကြာကျွန်တော်တို့ကလေမတွေ့ရဘူးအဲ့ဒါလေးထပ်ချက်ရရှိတယ် แล้วตรงนั้นก็บาเลยสรแล้วที่ผู้ยิ้มทําไมมุ้งนี่กิษาฤดูอภิญบ่เนาะที่กงเสียซิซิมุ้งบ่อกูก็တော့จรุสิมาล่ะที่โหโหอโมก็ฤดูกูโหตับบอลนี่ซะรู้ด้วยเป็นรู้นับไปแล้วมาอาชีพกันอาสาต้องฤดูก็อี้ๆหลุนแล้วบ่เนาะก้าเลยก็ได้ป้องนี่ครับถ้าไม่ได้ทีโนอาชีพนี้อยู่นี่มาบ่จ้องมุ้งหลุปีมาก็นี่ไปแล้วมา ตัวละกองนั่นไงอันนี้ใช่ไหมเนี่ยที่เราละกองบ่เนาะกงสีนี่ก็นี่ไปแล้วมาถ้าไม่น่ะบ่ฮู้กูถ้าไม่น่ะบ่ฮู้บ่เนาะอลุงยีนเนี่ยที่ไม่ยอมละล่ะนี่บ่ตัวละกองมีมานักงานมาเราไข่มาตัวละกองบ่เนาะกูเตยจีเมียอติเนี่ยสิได้สิบ่อติบ่ได้สิได้นับไปแล้วเอลุบิโอหาดิบ่อต้องบิโอไปแล้วมาบ่จ้องมุโลอลุงยีนเนี่ยไม่ยอมละล่ะนี่บ่แล้วเราสิที่กงสีนี่ก็
อาชีพการดูอาชีพที่ดูในกรุงเทพฯที่ยิ่งมุ่งเน้นชิมาบ่เนาะเพราะว่าจ้ะรอเอ้ยนั่นไม่เอาละมึงจ้ะเอ้ยรอบลูอาจารย์นี่อะไรก็โอ้ด่าดีกูโอ้เฮ็ดอะไรพี่นี่ด่าเลยสุดาเมียวก็โอ้มีเพื่อนทุกอย่างพี่บาร์เลยจ้ะโอเคกูกูจะทุนนู้ตัวอะไรล่าเรนี่อะไรมาบ่อาหารทับพี่ด่าเลยชิดละกูยิ่งไปเรนี่อะไรมาแต่ว่าคนนี้มันตัวยาวดีเนี่ยมันมีการตัดดาวบาร์เลยจ้ะจงยาเดล่ะโนรู้ก็เลยกูรู้สิ่งก็จ้ะรอที่
ဒီဘောအတွက်ကလည်းဒီဒေတာဈေးကွက်အထက်မှာကပုံပစ္စည်းတွေကလွယ်တဲ့ပုံပစ္စည်းတွေကအလုံးလုံးမရှိနေဘူးမရှိတော့ကျွန်တော်တို့ကလောလောဆယ်ဘောနော်မြေမြေစနေလေးဆိုလို့ရှိရင်ကက်ရှ်ကိုပေးနေတာဘောနော်အဲ့တော့ကက်ရှ်ပေးတဲ့အရင်ထားမှာကကြာတော့ဟိုသိပြီးတော့မှတာစီပေးပြတာဒီဘောတော့မချုံရဘူးဘောနော် ဒါပေမဲ့လေဒီယူအန်နဲ့နိုင်ငံတကာအကွေးစီတွေဖက်ကဒါပေမဲ့ကိုညီမှုနေအတွက်ကိုကြားလို့ရှိရင်ဟိုသူတို့ညီနိုင်မှုနေအထက်မှာဟိုသူတို့ကတော့အခက်ခဲနေရှိတာပဲအသက်ရှင်ရှိနေတယ်လို့ပဲသူတို့ပြောတာပေါ့နော်ညီနိုင်နေလို့ပဲပြောနေတာပေါ့ဒါမဲ့လေကျွန်တော်တို့ကအသေးစိတ်လေးသိရှိနေကြတော့ပါအခုပြဿနာကဘာလဲဆိုတော့ဒီအကွေးဒီအစိုးရအကွေးစီတွေအပါအဝင်ပေါ့နော်အနာပိုင်တွေ
ယူအန်အခွင့်အရေးနဲ့ဒီအိုင်ဂျိုတွေအပါအဝင်ဒီအခွင့်အရေးတွေဖက်ကနေပြီးတော့မှဟိုပွင့်လင်းမိသားတဲ့အသေးစိတ်ကြားတဲ့အခြေလက်တွေကိုထုတ်ပြန်ပြောဆိုလို့ရမရှိနေဘူးမရှိနေတော့ခက်ခဲတာဟုတ်သိတယ်ဘလို့ခက်ခဲတာကျွန်တော်မသိနေဘူးကေဇေးကြီးတောင်မှကျွန်တော်တို့ကကောင်းကောင်းမွန်မွန်မလုပ်နိုင်သေးတဲ့အခုရှေ့ရောက်သွားတဲ့အတန်းဆိုတော့ပြန်လဲထူထောင်ရေးကရောဘယ်လောက်တောင်များခက်ခဲကြအောင်မ
ဟိုအစင်းသိရှိတာပေါ့လေနော်ဟိုအခေါ်ပိုင်းမှာတော့ဗျာကျွန်တော်တို့ကဒီပြပြရက်စပွန်ပေါ့နော်ဒီရှင်းရှင်းတွေ့မြင်ဆောင်ရွက်တဲ့ကိစ္စမျိုးတွေလိုရတာပေါ့ကျွန်တော်တို့ကအဲ့ဒါကိုမြင်ဆင်လို့ရှိရင်ဒီဟိုပြည်သူတွေကိစ္စတွေမှာဟိုအချိန်ပြောတာပါကျွန်တော်ကဟိုပုံပြမမြင်ဆင်တွေ့ဘူးတာပေါ့လေအခုကပြည်သူတွေကိစ္စမျိုးတွေကိုစဉ်းစားလို့မရသေးဘူးကျွန်တော်တို့က
ဒီလက်ရှိအရေးပေါ်ကတော့တုံလျရတဲ့ဒီဟိုအမိုးအကားရဲ့ရရှိမဲ့ကိစ္စတွေအစားသောနော်ဟိုဆေးဘောတောင်းရီသုံးရီဒီကိစ္စတွေမှာတော့ဗေအရင်ကိုကြက်ကြက်နဲ့ခါကြတော့ပြင်ကြွေးဆိုတဲ့ကိစ္စကပိုချာလိမ့်မယ်ဆိုတော့အခုဟာဟိုရှေ့ရကြော်သွားပြီနောက်နှစ်ပတ်ပြည့်မယ်သုံးပတ်ပြည့်မယ်လေးပတ်ပြည့်တဲ့အထိဟိုကယ်ဆယ်ရေးတောင်းမှာမလုပ်နိုင်သေးဘူးဆိုရင်ကျွန်တော်တို့အဲ့လိုမျိုးန အဲ့ဒီပိုင်းမှာ
ဟိုတေချာလာဘောကွာဟိုဒီအရေးပေါ်သူမြေဆောင်ရင်ပြီးတော့မှလောရမယ့်ကိစ္စလေးတွေကိုမြေမြေစဲမလို့နိုင်တာနဲ့အမြပေါ့နော်နောက်ဆက်တွဲဒီကလက်လက်မဲ့ကိစ္စတွေအများကြီးပဲပေါ့နော်သူတို့ကအခုပြောသလိုပဲချက်မိုက်ကိစ္စကတော့အဓိကကြာမှာပဲမပွက်ကြလို့ရှိမှာဟိုအဖျားရောဂါတွေနော်ပပယုံရှင်ရောဂါတွေအာရှုတွေမှုနဲ့ပတ်သက်ပြီးတော့မှနောက်ဆုံးများဒီစေပိုက်ဆရာဒီကိစ္စပြီးတော့မှကိစ္စတွေကလည်းအသာလာမှာပေါ့လေတို့တို့ကအတန်တို့ရဲစိုးရင်တွေပေါ့နော်ရဲစိုးရင်တွေအဲ့တော့ဘာပေါ်တလဲဆိုတော့ကျွန်တော်တို့ကဒီနိုင်ငံနောက်ခက်အခြေအနေလေးကျွန်တော်တို့ကဟိုစဉ်းစားတယ်ပေါ့လေနော်ဟိုဟိုဒီနိုင်ငံတုန်းက2008ကကြတော့မြန်မာနိုင်ငံကဒီမိုကရေစီအပြောင်းအလဲအတွေ့ကိုတာဆူနေတဲ့ကာလနော်ဟိုပြည်သူကိုအခြေပြုပြီးတော့မှဒီနိုင်ငံရဲ့စီမံအုပ်ချုပ်မှုတွေကိုဒီဆောင်မဲ့အတွေ့ကိုပြင်ဆင်တဲ့ကာလဖြစ်တဲ့လို့ကြောင့်မို့လို့အဲ့ဒီအခြေအနေနဲ့အခုလို นั่นไงก็นี่พี่ตัวมาจะสร้างจิตตัวเปลี่ยนในทางนี้มาพี่ตัวว่าสมมติเป็นนายเชื่อไม่เชื่อในทางนี้มาตัวคิดเห็นนะคุณลูกชินังก็รอเนี่ยสิลูกนั่งไงนายเชื่อเชื่อเลยแต่ว่าเชื่อในอสุวรรณเดิมมาเป็นโอ้ก็ว่าอีกคนลูกนั่งมุสุลุชิเองเนาะตัวเป็นก็แต่ว่าอยู่ในมือเนาะคุณสมบูรณ์ในมือลูกในมุสุลุชิเองโอ้แต่ช้า คุณยิ่งไปไหนเนี่ยนั่งไงคุณสิริพิการอ่ะคุณพี่ดูมาแค่ไหนบ้างนะโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโ
ကျွန်တော်နိုင်ငံကောက်နိုင်ငံပို့လာနိုင်တယ်အခုလိုမျိုးဟိုဘောနော်ဒီမင်းဆင်းနေခွင့်တွေလို့ရှိရင်ပေါ့နော်မင်းဆင်းမလို့နိုင်ငံနေခွင့်လို့ရှိရင်နောက်ပိုင်းကသူတို့ကစုစုဝဖြစ်လာမယ်အခြေအနေရှိပါတယ်တော့ဟုတ်ကဲ့လက်ရှိအခြေအနေအရဆိုလို့ရှိရင်ကိုစောကထွန်းအနေနဲ့ဒီဟိုဘောရေးပေါ်ဒီတိကျစာကိုဖြည့်ရှင်းဖို့အတွက်ရေးပေါ်အလို့အဆုံးအချက်တွေတင့်နှစ်၃လေးတပွားတင်ပြခွင့်ရမယ် mai so ane tha myo pyo pya pe lo ya
ho go ho parama song a che ka le di du re ga amo ga a ko ya ko ga a ye chi de ya ai ma ho ane ko mi tan tin tin ta chi de myo bo la ko kwe pi do ma lo ya bu ko no ho a kon lo di du re a kon lo mo no di to kha ya le du re a kon lo so da ma le ti ka le du re ga le a kon lo chi da chu lo ga ai du re si ko ya yi myo pi pi amo ga le ko a ko ya shi ko ga a ye chi de ai yo ta ta mo le sa la တော့တော်တော်တဲမို့လာလားတခုခုတော့စီပြရမယ်ကျွန်တော်တို့ကဒါပထမဥစ္စာပေးပေါ့နော်ဒုတိယကကျတော့ပထမဥစ္စာပေးတဲ့တိတ်ပြီးတော့မှဟိုအချာကြီးလိုရမယ်ကိစ္စတော့မဟုတ်ဘူးတပြိုင်တည်းလုံးမယ်ကိစ္စတော့ဖြစ်တယ်အဲ့ဒါပါလဲဆိုတော့အစာအစာစနေခါပေါ့ဗျာစနေခါကျတော့ဆယ်လားကျွန်တော်တို့ဂျုံအိုပိုခေါင်းဆွေးလားခေါင်းဆွေးလျှောက်လားနောက်မို့ရင်ပဲအဟာရမစ်ကိလားတခုခုပေါ့လေဒီတော့မှရှိတဲ့ဟာမျိုးလ ှိရည်တွင်းရင်ကလည်းဟိုပြည့်စိနေပြီဒီကာလနေ့မှာဟိုရေရရှိအောင်ကောင်းရေးသုံးရရှိအောင်ဘယ်လိုလုပ်မလဲဒါကအမြင်မြင်ဆင်လောမယ့်ကိစ္စတွေဒီသုံးခုကတပြိုင်တည်းလုပ်မယ့်ကိစ္စတွေဖြစ်နေပေါ့နော်ဒါတွေကိုမလို့လို့ရှိရင်နောက်ဆက်တွင်းကိစ္စတွေကအများကြီးပဲဗျာတတော်ကိုသွားဖြစ်ပြည့်ရှိနေရှိတယ်အဒါလေးတွေကိုနိုင်ငံရေးမကစားပါနဲ့အာဏာပိုင်တွေကပေါ့နော်ဟိုအာဏာပိုင်တွေလိုတဲ့ကနေရှိတဲ့သူတွေကဒါကိုပြည်သူကိုတကယ်စင်တာထားပြီးတော့မှလုပ်ပါဟိုမီဒီယာပေါ်မှာပေါ့နော်အဲ့လိုမျိုးနိုင်ငံရေးကစားတဲ့ပြည်သူတွေကိုမလုပ်ပါနဲ့တကယ်စင်တာထားပြီးတော့လုပ်ပါပေါ့နော်ဟိုအကူအညီဆောင်ပေးတဲ့အခွင့်အရေးတွေကလည်းဝေး profile တွေကိုပြင်ဖို့အတွက်ပဲမလုပ်ပါနဲ့တကယ်မိတ်ဆွေတရားလုပ်ကြပါပေါ့နော်နောက်တစ်ခုကနိုင်ငံတကာဘက်ကလည်းပဲကမ္ဘာနိုင်ငံတွေမှာခက်ခဲရှိတဲ့ကျွန်တော်သိတယ်ဒါမဲ့ဒီမှာလေတော်တော်စိုးစိုးကျူနေရမယ့်အခြေအနေမှာရှိတဲ့အတွက်ကြောင့်မလို့ဒါကိုလေးပဲရှင်းဖို့ပြီးတော့မှနိုင်ရှင်းပြီးတော့မှလူယူစားပြပါအလေးထားပြပါလို့ပြောရှင်းပါတယ်ကိုယ
်ဟုတ်ကဲ့ကိုစောထွန်းရေကျေးဇူးအများကြီးတင်ပါတယ်ခင်ဗျာအခုလိုဖြစ်ပြတဲ့အတွက
်ဒါကတော့
ကိုယ်ရေကျေးဇူးတင်ရကိုစိုးဝင်လာရေကို
ဒါကတော့ရခိုင်ဆိုင်ကလုန်းအလွန်ကူညီခဲ့စေရဲ့အခြေအနေတွေကိုကိုစောစောထွန်းကိုကိုစောဝင်းလိုင်ကဆက်သွဲမေးမြန်းခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုတင်ပြပေးကြပါတယ်အရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်ဆိုင်ကလုန်းမုန်တိုင်းမိုခါဒဏ်တင်ခဲ့တဲ့မြမပြည်တွင်းကဒေသတွေအားလုံးမှာစိုက်ပျိုးရေးနဲ့ရေလုံငန်းကဏ္ဍတွေမှာတိတိတသားထိခိုက်တက်ရောက်ခဲ့ပြီးတော့အသက်မွေးဝမ်းကြောင်းအတွက်အရေးပါတဲ့ပိုင်ဆိုင်မှုတွေအကြီးအကျယ်ဆုံးရှုံးခဲ့တယ်လို့ကုလသမဂ္ဂကထုတ်ပြန်ပါတယ်အသက်မွေးဝမ်းကြောင်းအတွက်စိုက်ကလုန်းမိုခါမုန်တိုင်းတန်တင့်ခဲ့တဲ့သူတွေနီးလန်းရှာပြီးတော့ကြိုးပမ်းနေကြတဲ့အကြောင်းဒီသတင်းဘက်ရဲ့စီးပွားရေးကဏ္ဍမှာမတ်တိန်ကီထိုက်တင်ဆက်ပေးထားပါဗ
ျ။ဟုတ်တုံရသည်နီးကပ်လာနေပြီဖြစ်တဲ့မြန်မာနိုင်ငံမှာမေလ14ရက်နေ့ကဝင်ရောက်တိုက်ခတ်သွားတဲ့အင်အားအလုံးပြင်းစိုက်ကလုန်းမုန်တိုင်းမိုခါတန်တင့်သူတွေအတွက်ခိုလုံရေးစခန်းတောက်တုံးရင်နဲ့ရေးပေါ်ဆန်းနှရစ်ကထောက်ပံ့နိုင်ရေးလူသားချင်းစာနာကူညီမှုဆန်ရအဖွဲ့အစည်းတွေအားစိုက်ကြိုးပမ်းနေကြပါတယ် မုံတိုင်းတန်အဓိကခံရတဲ့ရခိုင်ပြည်နယ်တွင်းမှာအကူအညီပေးရေးလုပ်ငန်းတွေရှိနေပြီဖြစ်ကြောင်းမင်းပြဒေသကံဦးတန်းဝင်းလှိုင်က VOA ကိုပြောပါတယ်
။ဒေသကြီးအဓိကသွားတော့စစ်တွေနဲ့ရသေးတော်ဘက်ကိုလာတော့အင်းရ။တနေ့ကိုမနေ့ပါဘူးကားကတော့ကျွန်တော်လက်ကားမောင်းနေတော့တနေ့တွေ့နေရတာပဲ။ဒေသကြီးကားအဲ့ဒီမှာပြည်နိုင်နေတဲ့ဆင်းဆင်းဝါးတဲ့ကားရောတွေ့နေ။
စစ်တွေရသေးတောင်တို့နဲ့နှိုင်းရှင်ရင်ထိခိုက်မှုနည်းတယ်လို့မင်းပြဒေသခံတွေကပြောပေမဲ့အကူအညီတွေကတော့လိုအပ်နေပါတယ်။မင်းပြမြို့နယ်ရေးပေါ်လူမှုကူညီရေးကော်မတီကဦးဦးကျော်ထေးက VOA ကိုအခုလိုပြောပါတယ်
။ဒီနေ့ဖြစ်တော့ကျွန်တော်တို့မြို့ကိုကူညီကိစ္စနဲ့အရေးဆက်တူလာတဲ့အဖွဲ့အစည်းတွေတော့ NGO တွေ NGO တွေတော့အခုချစ်တော့မရှိသေးဘူးခင်ဗျာ။မနေ့ကဒီတော့ကျွန်တော်ဆက်တူပြီးတော့မေးလာတော့ရှိတယ်အချက်အလက်တွေရနိုင်မလား။အဲ့ဒီကူညီလို့ရတယ်ဆိုပြီးတော့ဒီကျွန်တော်တို့ဒီရင်းကအပေးစီတကူကတော့မေးလာတာရှိတယ်။တခြားဘာအပေးစီမှာတော့ကျွန်တော်တို့ကချိတ်ချိတ်လို့မေးလာတာတွေတော့မရှိသေးဘူးခင်ဗျာ
။လုပ်ငန်းအဖွဲ့ခုနှစ်ခုနဲ့သူတို့ရဲ့အဖွဲ့ခွဲတွေနဲ့ပူးပေါင်းဆောင်ရွက်ပြီးကုလသမဂ္ဂလူသားချင်းစာနာကူညီမှုဆန္ဒရုံးကမေလ28ရက်နေ့မှာမောခဆိုက်ကလုံးတန်တင့်မှုဆန္ဒအစီရင်ခံစာထောက်ပြန်ချက်မှာတော့အကူအညီပေးရေးအဖွဲ့အစည်းတွေကခွင့်ပြုချက်ရထားတဲ့ဒေသတွေနဲ့အထောက်အကူပစ္စည်းတွေရှိတဲ့ဒေသတွေမှာအကူအညီတွေပေးအပ်နေပေမဲ့လိုအပ်နေတဲ့လူမှုအတိုင်းအဝိုင်းတွေကိုကူညီနိုင်ရေးအတွက်ရန်ပုံငွေထပ်ပြီးလိုအပ်သလိုဝင်ရောက်သွားလာခွင့်လည်းလိုအပ်တယ်လို့ဖော်ပြပါတယ်။ကြီးပါကအနေနဲ့မြန်မာနိုင်ငံတွင်းမှာကုန်စည်တွေတည်ယူပို့ဆောင်ရေးအစီအစဉ်နဲ့အတူသတင်းနှစ်ပတ်ဖြန့်ဝေရေးအစီအစဉ်အတည်ပြုချက်ရဖို့စောင့်ဆိုင်းနေကြောင်းလည်းဖော်ပြပါတယ်။ရခိုင်ပြည်နယ်တွင်းမှာတော့လမ်းပန်းဆက်သွယ်ရေးလုပ်ငန်းတွေပြန်လည်စတင်နေပြီဖြစ်ကြောင်းရွှေပြည်တံအမြန်ရေရင်လုပ်ငန်းရဲ့ဘူးတီတောင်ကိုစလဲဦးညီက VOA ကိုပြောပါတယ
်ဒီပြည်ဘူးတော်ကြီးကတော့ကားတွေထွက်နေပါပြီနောက်ကျွန်တော်တို့ဒီအမြန်ရေကဘူးတီတောင်စစ်တဲ့ထွက်တာတော့3ရက်ရှိပါပြီ20နေရက်ကထွက်ပါတယ်အဲခီးတွေပါသေးတယ်ဗျာခီးတွေကနည်းနည်းအဲဘိုးတော်မနေအဲဘုံလိုက်ရှင်နေဒီအဲလမ်းလမ်းလိုက်ဘုံတော်စီဝေးက
မကြခင်စတင်မဲ့စိုက်ပျိုးရေးရာသီမှာတော့ဒေတာတွင်အလုတ်အကင်ပြန်ကောင်းလာဖို့မျှော်လင့်တယ်လို့လည်းသူကပြောပါတယ်
။တော်တော်ကြီးကအဓိကလုပ်ငန်းတွေကတော့သုံးပြီးတော့တုတ်တုတ်လို့က3ပြီးရဲ့တော့အိန္ဒိယ3ပြီးမောင်းလာကြည့်ရအဲ့ဒါသူတို့ကသိအလုံးဖြစ်ဘူး။အစီအရာထောင်ချော်ကြီးတယ်နော်။ပြီးတော့အလုံးတမားတွေပါလေအလုံးလည်းမဖြစ်နေအဲ့လိုပါ။ဒါကကျွန်တော်လေအလုံးကခင်နေတာသာတော့မှအဲ့ကအလုံးဖြစ်မလားတော့ပြောတယ်ဘူး။
ခီးတဲ့နဲ့ကုန်စည်တွေယူပို့ဆောင်ရေးလုပ်ငန်းတွေမှာတော့ရေးစက်ခတက်လာတာမျိုးတွေရှိပါတယ်။ကားလုပ်ငန်းရှင်ဦးတန်းဝင်းလှိုင်က VOA ကိုအခုလိုပြောပါတယ
်။ကျွန်တော်မင်းများစစ်တွေအရပုံမှန်စီးနှစ်ပေါင်း။အဲညာဦးစစ်တွေအရင်တော့မုံတိုင်းမဖြစ်ခင်ဟိုအဖို့ဟိုအရင်ပုံမှန်စီးရတော့ပေါင်းကွဲမုံတိုင်းဖြစ်ကန်ဒီမှာ4000ကျောက်ပါတယ်။မုံတိုင်းဖြစ်ပြီးတော့တောင်2000ကျော်လို့ကြာရော
က်။ရခိုင်ချင်းမကွေစကိုင်းနယ်ကချင်းပြည်နယ်တို့အတွင်းကဆိုက်ကလုံးမုန်တိုင်းတန်အဆူဆုံးခံရတဲ့တသန်း6သိန်းသောပြည်သူတွေကိုကူညီထောက်ပံ့နိုင်ရေးအတွက်ကုလသမဂ္ဂကဒေါ်လာ333သန်းရရှိရေးကြိုးပမ်းနေပါတယ်။ဆိုက်ပျိုးရေးလုပ်ငန်းနဲ့ရေလုပ်ငန်းကဏ္ဍတွေတည်တည်တတ်တာထိခိုက်တက်ရောက်ခဲ့တာကြောင့်အတမွေးဝမ်းကြောင့်အတွက်ရေးပါတဲ့ပိုင်ဆိုင်မှုတွေအကြီးအကျယ်ဆုံးရှုံးရပြီးရေရှည်ဆန်းနယ်ရိတ်ခါဖုလုံးမှုအတွက်ချီးကျမှုဖြစ်စေတယ်လို့လည်းကုလသမဂ္ဂကသတိပေးပါတယ်။မုံတိုင်းတန်တဲ့ဒေသတွေမှာတော့စီးပွားရေးကပုံမှန်ပြန်လဲလဲပတ်နိုင်တဲ့အခြေအနေမျိုးမရှိသေးပါဘူး။ဒါပေမဲ့မုံတိုင်းတန်တဲ့ဒေသတွင်းမှာနီလန်းရှာစူးစမ်းနေကြပါတယ်။ဘူးဒီတောင်ဒေသခံဦးညီက VOA ကိုအခုလိုပြောပါတယ်
။စီးပွားရေးကတော့ပုံမှန်တော့မဖြစ်သေးဘူးခင်ဗျာ။ကျွန်တော်တို့ကစီးပွားရေးပုံမှန်ဖြစ်နေဆိုတော့ဒီပြည်မကပုံပစ္စည်းတွေပေါ့နော်။အဲအဝင်ထွက်တဲ့ကောက်ဖို့လိုပါဘူးနော်။အခုကစစ်စစ်ဆန်ဆန်ကျွန်တော်တို့ပုံသင်းဖို့တွေမလာနိုင်ဘူး။အဓိကကျွန်တော်တို့ခြေကဘယ်လိုပြောရမလဲကျွန်တော်တို့ခြေမှာကတော့ဒီကကုန်လာတာတော့စစ်တွေကနေကုန်ကားတွေနဲ့ပေါ့လို့စစ်တွေနေတယ်ဆိုတော့ဖြစ်တယ်လို့ပေါ့နော်ကျွန်တော်တို့ဒီမှာဖြစ်တယ်လို့လုတ်လိုက်စားရမရတာပေါ့နော်အဲစီဝေးကအတင်းကျက်တဲ့ဖြစ်တယ်နောက်ပြီးတော့ဘယ်လိုလက်စားတွေကတော့နည်းနည်းအခက်ခဲပေါ့နော်အလုတ်ကတွေလုံးလည်းမဖြစ်တာပေါ့နော
်မုံတိုင်းတန်ချောင်းထိခိုက်ပျက်စီးရတဲ့စီးပွားရေးလုပ်ငန်းတွေလည်းပြန်လည်ထူထောင်ဖို့လိုအပ်နေတာပါအများစုကတော့ကိုတူကိုတဆောင်ရွက်ချက်ရမယ်အနေအထားဖြစ်ပါတယ်မင်းပြဒေတာကန်ဦးတန်းဝင်းလိုင်က VOA ကိုအခုလိုပြောပါတယ
်ဟုတ်ကျွန်တော်တို့ပဲကျွန်တော်တို့ဒီမင်းပြမြောက်ဦးကြောက်တော့ကြောက်တော့တော့ဒီကြောက်တော့တော့ဆံကက်တွေတော့တော်တော်ထိပါရဲ့မင်းပြမြောက်ဦးကြတော့အဲ့လောက်ထိမထိဘူးမထိရတော့ပုံမှန်တော့အလုပ်တွေကတော့ပြန်လုပ်နိုင်တော့ကြောက်တော့ဘက်ဒီကြောက်ဆံကက်တွေကြတော့ပုံမှန်ပြန်ရမ်းဖို့ကြတော့မဖြစ်နိုင်သေးဘူးဒီအမသူတို့ကလည်း60ရာခိုင်နှုန်းကလုံးဝသုံးပြတ်တော့ရတယ်ဆံသပိုင်းတွေကအကုန်လုံးမိုးထိပါတယ်ဘာတော့လုပ်ငန်းအခုချိန်ကြီးတော့ပြန်မဆနိုင်ဘူး
။ဆိုက်ကလုံးမုန်ခါပြီးမှဈေးတွေပြန်ဖွင့်လာပေမဲ့ အမိုးအကာအတွက်ခြေခံကုန်စည်တွေနဲ့စားတောက်ကုန်စည်တက်တာကြောင့်အရင်ကတည်းကချို့တင်နေတဲ့လူလူအတွက်ပိုပြီးခက်ခဲစေတယ်လို့လဲကုလသမဂ္ဂလူသားချင်းစာနာကူညီမှုဆိုင်ရာယုံအိုချာကထုတ်ပြန်ပါတယ်။မုံတိုင်းနံတင်ခဲ့တဲ့နိုင်ငံအနောက်မြောက်ပိုင်းဒေသတွေဖြစ်တဲ့ချင်းစကိုင်းမကွေးတို့မှလည်းခမန်းချီမြို့နယ်20တဲကကြေးရွာနဲ့ရက်ွက်150တို့ကလူပေါင်း3,200ကျော်ဟာပြင်းထန်ရေကြီးမှုတန်းတင့်ခဲ့ကြောင်းကုလသမဂ္ဂကထုတ်ပြန်ပါတယ်။အခြေခံအဆောက်အုံတွေပျက်စီးဖျက်ဆီးခံရသလိုမွေးမြူရေးတိရစ္ဆာန်တွေကောက်ပဲသီးနှံတွေနဲ့ပိုင်ဆိုင်မှုတွေလည်းရေကြီးမှုကြောင့်ပျက်စီးပျောက်ဆုံးဖြစ်ရပါတယ်ရှင
်။မတ်တန်ကြီးထိုင်စုစည်းတင်ပြပေးခဲ့တဲ့စီးပွားရေးကဏ္ဍပါရှင်။အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ရွှေပြောင်းလှုပ်သားကနေဘွဲ့လွန်ကျောင်းသားဖြစ်လာသူနောက်အင်္ဂလိပ်စာသင်ကျင်လို့လေ့လာရင်းကနေထိုင်းနိုင်ငံရဲ့ချင်းမိုင်တက္ကသိုလ်မှာဘွဲ့လွန်ပညာတက်နိုင်တဲ့အထိဖြစ်ခဲ့တယ်လို့ဘွဲ့လွန်ကျောင်းသားကိုနိုင်လင်းကပြောပါရယ်။မြန်မာနိုင်ငံတုန်းကသူက၄တန်းပဲအောင်ခဲ့ပါရယ်။ဒါပေမဲ့အင်္ဂလိပ်ဘာသာနဲ့လူမှုရေးသိပ္ပံဘွဲ့လွန်ဘာသာရပ်တွေကိုချင်းမိုင်တက္ကသိုလ်မှာသူသင်ကြားနိုင်မှုဘလို့စ조사အထောက်ခဲ့တယ်လဲဆိုတာကိုကိုနိုင်လင်းကိုမဆုမြတ်မုံကဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာမေးမြန်းတင်ဆက်ထားပါရယ်။
ထိုင်းနိုင်ငံထဲမှာဒီတရားဝင်ရွှေပြောင်းလုပ်သားအနေနဲ့အလုပ်လုပ်နေရပါပဲ။ပညာသင်ကျင်တဲ့ဆိုရင်သင်ယူနိုင်တဲ့နည်းလမ်းတွေရှိပါတယ်လို့ကိုရိုင်ပညာသင်နေသူတယောက်ကပြောပါရယ်။သူကတော့ဒီလက်ရှိချင်းမိုင်တက္ကသိုလ်မှာဘွဲ့လွန်မာစတာဘွဲ့အတွက်ကျောင်းတက်နေတဲ့ကိုနိုင်လင်းဖြစ်ပါရယ်။ရှမ်းပြည်နယ်ကနေ2008ခုနှစ်မှာထိုင်းနိုင်ငံထဲကိုဒီတရားဝင်ခြေစဉ်ဝင်ရောက်ပြီးရွှေပြောင်းလုပ်သားအနေနဲ့အလုပ်လုပ်ခဲ့ရတာကနေချင်းမိုင်တက္ကသိုလ်မှာဒီဘွဲ့လွန်ကျောင်းတက်တဲ့အထိဘလို့စ조사ခဲ့ရတယ်ဆိုတာကိုကိုနိုင်လင်းကိုမေးကြည့်ပြပါတယ်
။အခုလောလောဆယ်တော့ကျွန်တော်ကဒီချင်းမိုင်တက္ကသိုလ်မှာဒီလူမှုရေးသိပ္ပံမှာနော်အင်္ဂလိပ်လိုဆိုတော့ဒီ social science ကိုဟို specializing in development study အဲ့ဒီဘာသာရပ်ကိုတက်နေတယ်ပေါ့နော် international program မှာတက်နေတယ်။အာ second year ရောက်နေပြီပေါ့ပုံမှန်ဆိုလို့ရှိရင်တော့သူက2နှစ် program ဒါပေမဲ့တော်တော်များများကတော့ကျွန်တော်ဟို2နှစ်ကျော်တယ်3နှစ်အာလောက်တော့တက်ရတယ်ပေါ့နော်ပြီးတော့ကြံတဲ့အချိန်မှာတော့ကုလောလက်ဆင်ကတော့ကျွန်တော် thesis လုပ်နေတယ် thesis လုပ်ရင်းနဲ့အဲ့လိုမျိုးကြံတဲ့အချိန်ကိုအားလက်တဲ့အချိန်ကိုစတင်ပေးနေတယ်ပေါ့နော်စတင်ပေးတယ်ဆိုတာလည်းပဲ GED အဓိက social study ကိုကျွန်တော်ကအဲ့လိုမျိုးဟိုအဖွဲ့တစ်ဖွဲ့မှာသင်ပေးနေတယ်ပေါ့နော်
ဒီမှာ GED ဆိုတာကတော့ဒီ American နဲ့ Canadian နိုင်ငံတွေမှာပေါ့နော်ဒီအထက်အတန်းအဆင့်အောင်ထားတာနဲ့ညီတဲ့ဟိုပညာရေးချင်းအသိအမှတ်ပြု certificate ကိုပြောတာပါဆိုတော့ကိုနိုင်လင်းကတကယ်တော့ပေါ့နော်ဒီထိုင်းနိုင်ငံထဲကိုတရားမွေရွှေပြောင်းအလုပ်သမားအနေနဲ့ရောက်လာတယ်ရောက်လာပြီးတော့မှဒီခက်အလုပ်တွေလုပ်တယ်ပေါ့လေဆိုတော့အဲဒီကနေမှအခုလက်ရှိမှာတော့ချင်းမိုင်တက္ကသိုလ်မှာဒီမာစတာဘွဲ့ဘွဲ့တော်ကျောင်းသားတယောက်ချင်းနေဖြစ်နေပါပြီဆိုတော့အဲဒီလိုမျိုးဖြစ်လာအောင်ပေါ့နော်ဒီပညာသင်နိုင်တဲ့နည်းလမ်းတွေကိုဘယ်လိုသိခဲ့လဲရှာခဲ့ရလဲဆိုတာကိုလည်းအရင်ပြောပြပါလားရှင
့်ဟိုပြောလို့ရှင့်အတိမိတ်ဆွေရင်းနေပေါ့နော်ဒီချင်းမိုင်မှာရှိတဲ့ Migrant Learning Center မှာအဲ့လိုမျိုးအင်္ဂလိပ်စာဆက်စားတော့အင်္ဂလိပ်စာဟိုအင်္ဂလိပ်စကားနည်းနည်းတက်ရှင်းလာလဲပါတယ်ပေါ့နော်အဲ့တော့ကျွန်တော်ကအဲ့ဒီနောက်ဆုံးလုပ်တဲ့အလောက်ကဟိုတယ်မှာဆိုတော့ကိုက migrant လည်းဖြစ်တယ်အင်္ဂလိပ်စကားလေးတက်တယ်ဆိုလို့ရှိရင်ပြည်များနဲ့နည်းနည်းရှင်းလို့ရတယ်ပေါ့အဲ့ဒါကြောင့်လည်းပါတယ်ဟိုဝါသနာနဲ့အင်္ဂလိပ်စကားတက်ရှင်းတဲ့အတွက်ကြောင့်မလို့အဲ့ဒါတော့ကြီးရွယ်ချက်ပဲဆက်စားတော့ဒီလိုမျိုးတက္ကသိုလ်တွေပါတက်ရမယ်လို့လည်းဟိုမထင်ခဲ့ဘူးတိလည်းမသိဘူးပေါ့နော်2013လောက်ဆိုလို့ရှိရင်ဘာမှကိုမသိတာဘာလို့ဆိုတော့2013မတိုင်တော့ဆိုလို့ရှင်ဟို၄တန်းကျောင်းမဲ့ပြီးခဲ့တယ်ဒါပေမဲ့အင်္ဂလိပ်စကားဆိုလို့ရှင်ဟို ABC တောင်မှရအောင်မရခဲ့ဘူးအဲ့လိုမျိုးဒါပေမဲ့အဲ့ဒီတနှစ်2013ကနေပြီးစပြီးတော့အင်္ဂလိပ်စကားလေးနည်းနည်းဟိုနည်းနည်းပပပေါ့နော်တက်ထားတယ်ဘင်းကျောင်းကိုတိလိုက်တယ်ပေါ့နော်ဘင်း Education Foundation ကိုစတိလိုက်တယ်အဲ့ဒီမှာ2014မှာစပြီးတော့စပြီးတော့ Pre GED တပေါ်မျိုးပေါ့အဲ့လိုမျိုး basic education GED ကိုဟိုသင်နိုင်ဖို့အတွက်တက်နိုင်ဖို့အတွက်ကိုနည်းနည်း social study တို့သင်္ချာတို့ပါတို့ပေါ့နော် science တို့အဲ့လိုမျိုး basic တွေ2014မှာတက်တယ်ပြီးတော့မှ2015လောက်ကျတော့အဲ့လိုမျိုးတခါတည်းပဲအဲ့ဒီဘင်းကျောင်းမှာပဲဟို GED program ကို join လိုက်တာပေါ့နော်ဟုတ်ကဲ့အဲ့ဒါမှ2015လောက်မှာ GED တစ်နှစ်လောက်ဟိုအပြေအဝါတက်လိုက်တယ်တက်ပြီးတော့မှဟို2016လောက်မှာဟို August လောက်မှာဖြည့်ပြီးတယ်ပေါ့အားလုံးဒီ GED
လို့ဒီအင်္ဂလိပ်ဘာသာနဲ့သင်ရတဲ့ဘာသာရပ်တွေအတွက်ကိုဘယ်လောက်ထိပေါ့တော့ကိုကဟိုသင်နိုင်ဖို့အတွက်ခက်စူးစမ်းခဲ့ရတယ်ဆိုတာကိုလည်းပြောပြပါလားရှင
်ကျွန်တော်ကလည်းပြောမှဆိုလို့ရှင်တကယ်လည်းဟိုအဲ့လိုမျိုးအင်္ဂလိပ်စာကလည်းတက်ရှင်တဲ့စိတ်လည်းပါတာပေါ့နော်ဆက်စားလို့ပေါ့နော်အင်္ဂလိပ်စကားနည်းနည်းဟို crazy ဖြစ်တယ်ပေါ့နော်အဲ့ဒါဆိုလို့ရှင်ကျွန်တော်ကအဲ့လိုမျိုးအလောက်မှဆိုလို့ရှင်လည်းအင်္ဂလိပ် 新的是卡的 video 的阿来先记得啥的吧的我是要想买的然后我 assignment 的吧的我们楼盘过过来没阿里有 sentence 的吧的妈妈妈妈一一个阿里看见了一些想买的阿里我们看你把路漏着阿里有的比较难的细节我阿里带钱了我呢
GED certificate ရဖို့အတွက်ကကြတော့ဒီ beam ပညာရေး foundation ကနေပြီးတော့ကူညီပေးတယ်ပေါ့လေဆိုတော့အဲ့ဒီကနေမှဒီချင်းမိုင်တက္ကသိုလ်ကိုဆက်တက်နိုင်ဖို့အတွက်ဟို scholarship ရအောင်ကဘယ်လိုမျိုးစူးစမ်းခဲ့ရလဲရှင့
်2019တော့ GED လက်ပြီးပြီအာတက္ကသိုလ်လည်းဝင်ခွင့်ရတယ်ဟို scholarship လည်း prospect ဘာမှနေပြီးတော့ဟို scholarship ရတာပေါ့နော်တခုက prospect ဘာမှကသူက full scholarship တော့မဟုတ်ဘူးဒါပေမဲ့ဒီလိုမျိုးထိုင်းနိုင်ငံလို့ဆိုလို့ရှိရင်ရှေ့တောင်အာရှတဲ့နိုင်ငံဆိုလို့ရှိရင်အဓိကကျွန်တော်တက်တဲ့ချိန်မှန်တက်ကတူဆိုလို့ရှင်တော့ဟိုကိုတုံးတက်လို့ရှင်တော့လောက်တာပေါ့နော်ကြံတဲ့လုံငွေတွေဆိုလို့ရှင်တော့အဲ့လိုကြောင်းပိတ်တဲ့အရှင်ကြလို့ရှင်ကျွန်တော်ကဟိုကျွန်တော်ဆရာဆိုင်မှာစားတောက်ဆိုင်မှာအဲ့လိုမျိုးဟိုရရအလုပ်လုပ်တာပေါ့နော်အလုပ်လုပ်ပြီးတော့အဲ့လိုမျိုးမရသေးကြောင်းပိတ်ရဆိုရင်ဟိုအလုပ်လုပ်ပြီးတော့ဟိုမမိုးရအောင်လို့အဲ့လိုမျိုး၄နှစ်လုံးတော့အဲ့လိုနဲ့ပဲလဲပတ်လာတာပေါ့နော်2021မှာ BA ပြီးတယ်ပြည်တာနဲ့ MA ကိုတခါတည်းလျှောက်တာပေါ့နော် MA လျှောက်တဲ့အချိန်မှာလည်းကျွန်တော်ကဒီကျောင်းသားဟောင်းလေးဖြစ်တယ်ပေါ့နော်ဆရာဆရာမတွေကလည်းကျွန်တော်ကိုအားပေးတယ်အာတက်ချောက်ကြည့်ပါပေါ့နော်ဒီစိတ်ဝင်စားတယ်ဆိုလို့ရှိရင်ကျွန်တော်ကလည်းစိတ်ဝင်စားတယ် okay ဆိုရင် science ဘာသာရပ်ကိုကြိုက်တယ်ဆိုပြီးတော့အဲ့ဒီ MA ဘာသာရပ်ကိုဒီဟိုတင်ရှင်းမှတက်ကူမှာထပ်လျှောက်တယ် scholarship တွေလျှောက်တဲ့အချိန်မှာလည်းပဲဆရာမတွေက recommendation တွေပါလေးရေးပေးတာပေါ့နော်အဲ့ဒါကြောင့်မလို့လေဒီအမေစကောလာရှစ်ကျတော့ဒီ BA တက်တော့အများကြီးတော့ရတယ်စသရရဟိုစိတ်ပူစရာမလိုဘူးပေါ့သူတို့ခေါ်တာတော့ဒီ CMU ဟို Presidential Scholarship လို့ခေါ်တယ်ပေါ့နော်သူကအဓိကကတော့ထိုင်းဆိုရနေပြီးတော့ဒီတက္ကသိုလ်ကိုပေးလိုက်တယ်တက္ကသိုလ်ကနေတဆင့်သူ့ပေးမယ်သူ့ယူမယ်ဆိုတာပေါ့နော
်အခုဆိုရင်ဒီထိုင်းနိုင်ငံမှာပေါ့နော်ဟိုစာရွှေပြောင်းလောက်သားအနေနဲ့လာပြီးတော့အလုပ်လုပ်နေတာသူတွေကတန်းနဲ့ချီပြီးတော့ရှိနေပါတယ်ဆိုတော့အဲ့ဒီထဲမှာလဲကိုနိုင်နေလို့ပဲဒီပညာရေးကိုဆက်ပြီးတော့မှလိုချင်တဲ့ပညာဆက်တင်ချင်တဲ့လူတွေလည်းရှိနိုင်ပါတယ်ဆိုတော့သူတို့ကိုရောဘယ်လိုမျိုးအကြံပေးချင်ပါလဲရှင
်ဟိုင်းမှာဆိုလို့ရှင်တော့အခုလောလောဆယ်တော့ဒီဟို on site ဆိုလို့ရှင်တော့ဘင်းကျောင်းရှိတယ်ချင်းမိုင်မှာမဲဆောင်မှာလည်းရှိတယ်ဟိုမဲဆောင်မှာလည်းဟို migrant ကျောင်းတွေ center တွေရှိရပေါ့နော်ကိုမြန်မာစာတင်ပြီးတဲ့ကျောင်းတွေရောထိုင်းစာတင်ပြီးတဲ့ကျောင်းတွေရောဒီချင်းမိုင်မှာဆိုလို့ရှိရင်လည်းသူတို့ခေါ်တာက course on ပေါ့နော်အဲ့ဒါကျတော့ထိုင်းဘာသာနဲ့သွားတယ်တခြားဆိုလို့ရှိရင်တော့အင်္ဂလိပ်ဘာသာနဲ့သွားမယ်ဆိုလို့ရှိရင်တော့ဟို migrant တွေတော်တော်များများအတွက်ဆိုလို့ရှိရင်ဟို GED ပေါ့နော် GED အခုဆိုလို့ရှိရင် GED ဖွင့်တဲ့ center တွေလည်းရှိရကျွန်တော်အခုလက်ရှိကျွန်တော်ကိုယ်တိုင်ရဲ့ကျွန်တော်အဖွဲ့အစည်းနဲ့တင်ပြီးတဲ့တစ်ဖွဲ့ရှိတယ်ပေါ့နော်ကျွန်တော် GED တသက်တင်ပြီးတယ်အဘင်းကျောင်းလည်းတင်ပြီးတယ်ဘင်းကျောင်းကျတော့အခုလောလောဆယ်တော့ဟိုဘာတင် online ပဲတင်ပေးနေတယ်ပေါ့နော်အရာရာတော့ဖြစ်နိုင်ချေရှိတယ်ပေါ့ဟိုတကယ်လို့စူးစမ်းမယ်ဆိုလို့ရှိရင်အဲ့လိုမျိုးပြောချင်ပါတယ
်ထိုင်းနိုင်ငံကချင်းမိုင်တက္ကသိုလ်မှာလူမှုရေးသိပ္ပံဘာသာရပ်အတွက်ပွဲလွန်တက်နေတဲ့ကိုနိုင်လင်းဖြစ်ပါတယ်ရှင်ဘယ်နေရာမှာပဲရောက်ရအောင်ဒီပညာသင်ခြင်းနဲ့ဆိုရင်ဘလို့သင်ယူနိုင်တဲ့နည်းလမ်းတွေရှိတယ်ဆိုတာကိုအားစိုက်စုံစမ်းသင့်တယ်လို့သူကအကြံပေးပါတယ်အလုပ်တစ်ဖက်နဲ့ပညာသင်ရတဲ့အခါမှာလည်းအခက်အခဲတွေကြုံရမှာဖြစ်ပေမဲ့အားမလျှော့လိုက်ပဲဆက်ပြီးတော့ကြိုးစားမယ်ဆိုရင်ရည်မှန်းချက်အတိုင်းတနေ့တော့ဖြစ်လာမှာပါလို့သူကပြောပါတယ်ရှင်။ကျွန်မဆင်းရဲပါပ
ါ။မဆုမြတ်မတင်ပြပေးခဲ့တဲ့လူမှုရှုခင်းအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်အင်္ဂါမနေ့ခင်းမှာလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နာဆင်နိုင်ပါတယ်။အခုဆက်ပြီးတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုတလှည့်ပြောပြအောင်မခင်လေးရေ
မြန်မာနိုင်ငံမှာစားနပ်ရိက္ခာပြက်လက်မဲ့အနေနဲ့ရှိနေတယ်လို့ကုလသမဂ္ဂစိုက်ပျိုးရေးနဲ့စားနပ်ရိက္ခာအဖွဲ့ FAU ကဒီကနေ့ထုတ်ပြန်ကြေညာသတိပေးထားပါတယ်။စားနပ်ရိက္ခာမလုံလောက်မှုအတွက်အထူးစိုးရိမ်ရတဲ့နိုင်ငံ22နိုင်ငံထဲမှာမြန်မာနိုင်ငံကိုထည့်သွင်းထားတာပါ။ Facebook လူမှုကွန်ရက်ရဲ့မိခင်ကုမ္ပဏီဖြစ်တဲ့ Meta ကုမ္ပဏီကရိုဟင်ဂျာတွေနစ်နာခဲ့ရမှုတွေပေါ်တာဝန်ယူဖို့အတွက်ဗုဒ္ဓဦးနေမှာကျင်းပမဲ့အစုရှယ်ယာဝန်စည်းဝေးမှာဦးစားပေးဆွေးနွေးပေးဖို့လိုတယ်လို့လည်းနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International အဖွဲ့ကတိုက်တွန်းထားပါတယ်။ပြည်စင်မီပြက်တောက်လို့စစ်ကောင်စီပေါ်အပြင်းထန်ဝေဖန်ထားတဲ့ဗီဒီယိုကြောင့်ဖမ်းဆီးခံခဲ့ရတဲ့အဆိုတော်ဗျူဟာကိုအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ပြည်စင်မီပြက်တောက်မှုတွေအတွက်စစ်ကောင်စီအပေါ်အပြင်းထန်ဝေဖန်ထားတဲ့ဗီဒီယိုပြီးခဲ့တဲ့အင်္ဂါနေ့ကလူမှုကွန်ရက်မှာပြန့်နှံ့ခဲ့ပြီးတဲ့နောက်ဖမ်းဆီးခံခဲ့ရတာပါ။စစ်တပ်ကအာဏာသိမ်းဖယ်ရှားပြီးဖမ်းဆီးထားတဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်နဲ့မတူဘဲနိုင်ငံအနှံ့မီးပြတ်နေတဲ့အပေါ်ဝေဖန်ခဲ့တဲ့အဆိုတော်ဗျူဟာရဲ့လုပ်ရက်အတွက်ဖမ်းဆီးဖို့စစ်တပ်ထောက်ခံသူတချို့ကလူမှုကွန်ရက်တွေမှာလှုံ့ဆော်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းတစ်ပတ်မှာပဲရန်ကုန်မြို့နေမှာအာဏာပိုင်တွေကဖမ်းဆီးလိုက်တာဖြစ်ပါတယ်။ letterlo ma tu ko ba mu ne a ye yu bi ba ma thain thain tha de so ra ri ko lo ma ti ya ti ba bu shin
tinin na nya ye naw so ya tadin chin chou ko khin le ga pya pya pi ga da phit par de shin di nya ye a season thau lo ye mu ga ko san jaw phit par de supply sa ya engineer ri ga do Sidrick Franklin ne Joe Gale ro phit par de shin jama ga su mo ma di nya a season mu phit ta win yu tin sat pi ga da phit par de view ko na thara sin ga de twae jesu a thu ba tin shi par de shin
This program has come to you from the Voice of America, Washington.